Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်စံရဲ့2025ခုနှစ်မတ်လ15ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6:00နာရီနဲ့8:00နာရီအထိထုတ်လွှင့်သွားမယ်ဒီအစီအစဉ်ရဲ့ပထမပိုင်းနိုင်ရွယ်ကိုတော့လိုင်းနိုဗီတာ2540တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနင်္ဂနွေလုံးစာအစီအစဉ်တစ်ခုလုံးကိုတော့လူလူမိတ်ဆွေဂျူဒုစလောင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook YouTube ကနေလည်းအခုပဲတိုက်ရိုက်ထုတ်လွှင့်နေတာပါကျွန်တော်ညဝင်းအောင်ပါခင်ဗျာဒီကနေ့မနေ့ကအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်ဗျာ
အပြစ်ရဲ့သဘောမတူရင်ရုရှားကို G7 ဒဏ်ခတ်မှုတိုးလုံမယ်လို့သတိပေးလိုက်ပါတယ်ယူကရိန်းစစ်အပြစ်ရဲ့ကိုရုရှားကျွမ်းမဲ့လက်မခံသေးတာဘာကြောင့်ပါလဲတရားရေးဌာနမှာသမ္မတထရန့်ဘာတွေပြောကြားခဲ့ပါသလဲ
အဲ့လိုမျိုးထိတန်းရောက်တဲ့သတင်းလေးကိုတင်ဆက်ပြီးမှာတော့အာနာရှင်စိုးမိုးမှုအောက်မှာမြန်မာအမျိုးသမီးအခွင့်အရေးပို့ပြီးတော့ဆော့ယုတ်လာတဲ့အခြေအနေကိုကုလသမဂ္ဂဆွေးနွေးပွဲတစ်ခုအတွင်းမီးမောင်းထိုးပြကြသလိုတရုတ်ကြားဖြန့်ကွန်ရက်ထဲကလူ800ကျော်ကိုဒီရက်ပိုင်းအတွင်းမှာမိခင်နိုင်ငံတွေစီပြန်ပို့လိုက်တဲ့အခြေအနေနဲ့ကမ္ဘာမီဒီယာတွေမှာပြောနေကြတဲ့မြန်မာပြည်အကြောင်းကိုလည်းတင်ပြဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းလေးကိုဒေါက်ခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ရုရှားရဲ့ဂျူဂျော့စ်အပြစ်ရရေးအတွက်အမေရိကန်တင်တင်းတဲ့အကြံပြုချက်ကိုရုရှားကလက်ခံဖို့လက်မခံရဲ့နောက်ထပ်ဒဏ်ခတ်အရေးယူမှုချမှတ်မှာဖြစ်ကြောင်းG7 ဆက်မှုထိပ်သီး9နိုင်ငံကတောက်ကြံနေမှာပူးတွဲကြေညာချက်ထုတ်ပြန်ပါတယ် G7 နိုင်ငံတွေအနေနဲ့ယူကရိန်းနိုင်ငံတည်ရှိမှုရလပ်ပြီးအချုပ်ချာအာဏာပိုင်မှုရှိဖို့ကိုယ်နေမြေပိုင်ကိုကိုယ်ကာကွယ်ဖို့တွေအတွက်ယူကရိန်းကိုအပြောင်းလဲမရှိထောက်ခံပံ့ပိုးမယ်လို့လည်းထပ်မံအတည်ပြုပါတယ်ရုရှားနဲ့ယူကရိန်းကြားနှစ်ဖက်လိုက်နာဖို့တူညီတဲ့အချက်တွေပါတဲ့အပြစ်ရဲ့သဘောတူညီချက်တစ်ခုချမှတ်ပြီးဒါကိုအပြစ်ဝအကောင့်ထဲဖော်ဖို့ရုရှားဘက်ကသဘောတူချောင်းပြန်ချဖို့G7 အဖွဲ့ကနေဒါမှာပြုလုပ်တဲ့ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာတောင်းဆိုပါတယ်။တကယ်လို့အပြစ်အရေးအတွက်ရုရှားဘက်ကသဘောမတူခဲ့ရင်ရုရှားပေါ်မှာနောက်ထပ်အရေးယူဒဏ်ခတ်ရေးကိုဆွေးနွေးကြတာပါ။ဒီထဲမှာရေနံဈေးနှုန်းကန့်သတ်တာနောက်ထပ်ထပ်ပြီးအရေးယူတာနဲ့တခြားအရေးယူမှုတွေလောက်ဖို့ပါဝင်တယ်လို့လည်းပြောပါတယ်။သမ္မတအင်မြူကတော့သမ္မတဒေါ်နယ်ထရန့်ရဲ့အထူးကိုယ်စားလှယ်စတီဗ်ဝစ်ကော့ဖ်ဟာခြေစပင်းနေမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြောကြားခဲ့တယ်လို့ပြောပါတယ်။ယူကရိန်းကျူးကျော်စစ်ရဆိုင်ရဲ့အတွက်အမေရိကန်အစိုးပြုရဲ့အပြစ်ခတ်ရဆဲရေးကိုရုရှားဘက်ကနေသတိနဲ့အကောင့်မြင်ကြောင်းတုံ့ပြန်ရတာဟာအကြောင်းရင်းအများအပြားရှိတယ်လို့ရုရှားဆိုတာပြောခွင့်ရဒီမီထရီပက်စကော့ဖ်ကဖုန်းကနေပြောကြားတဲ့သတင်းစာရှင်းလင်းပွဲမှာတောက်ကြံနေကပြောပါပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့အထူးကိုယ်စားလှယ်စတီဗ်ဝစ်ကော့ဖ်ရဲ့နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့မော်စကိုမှာဆွေးနွေးပွဲတွေလုပ်ခဲ့တဲ့နောက်ပြောခွင့်ရပက်စကော့ဖ်ကအခုလိုသတင်းတောက်တွေကိုပြောတာပါ။ကြာသပတေးနေ့ပြုလုပ်တဲ့ဆွေးနွေးပွဲမှာသမ္မတပူတင်ကဒီစစ်ပွဲအတွက်ရက်30အပြည့်အဖို့အမေရိကန်ရဲ့အပြည့်အစိုးပြုချက်အတွက်ထောက်ခံကြောင်းပြောပေမဲ့အဲ့ဒီမှာတွေ့ရတဲ့မေကွန်ထုတ်စရာတချို့အတွက်အဖြေရဖို့လိုနေသေးတယ်လို့ပြောကြောင်းလည်းပြောပါတယ်။ဒါလုပ်ဖို့လိုအပ်တာတွေအများကြီးကျန်နေသေးပေမဲ့သမ္မတပူတင်နေနဲ့သမ္မတထရန့်နဲ့တူတသားတဲ့ရက်တည်နေကြောင်းလည်းပြောပါတယ်။ဒါအပြင်သမ္မတပူတင်နဲ့အထူးကိုယ်စားလှယ်ကျက်တပင်းညဆွေးနွေးမှုတွေအတွင်းသမ္မတထရန့်အတွက်အချက်လက်တွေနဲ့သတင်းစကားအသစ်တွေပါခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။နိုင်ငံကောင်းဆောင်သူဆွေးနွေးတဲ့ကြောင်းနှစ်ဖက်သဘောတူခဲ့တယ်လို့အခုသမ္မတပူတင်ပေးပို့တဲ့ဒီအချက်လက်အစ်စ်တွေကိုအထူးကိုယ်စားလှယ်ကသမ္မတထရန့်ကိုပြောကြားပြီးချိန်မှမှသမ္မတနှုတ်ဆက်နေတဲ့အချင်းကိုတတ်မှတ်မှာဖြစ်ကြောင်းလည်းပြောပါတယ်။ American တရားရှင်ရဲ့သမိုင်းမှာမျှတမှုရှိတဲ့ဂုံးကြီးပွဲအခမ်းအနားတစ်ခုကိုစတင်နေပြီလို့သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။တောက်ကြနေ American တရားရေးဌာနမှာဆယ်စုနှစ်တွင်သမ္မတတယောက်အနေနဲ့ပထမဆုံးချိန်တွားရောက်ပြောကြားတဲ့မင်းကွန်းမှာအခုလိုပြောကြားလိုက်တာပါ။
American justice is really a something we're turning the page on four long years of corruption, weaponization and surrender to violent criminals and we're restoring fair equal and
အဂရီလိုက်စားမှုတရားဥပဒေကိုလက်နဲ့တပွဲအသုံးချမှုအကြမ်းဖက်ရာဇဝတ်မှုတွေကိုလက်မြောက်အရှုံးပေးရမှုတွေကိုထားရပြီးတာဝန်ညီမျှမှုနဲ့ဖွဲ့စည်းပုံအခြေခံဥပဒေပါတရားဥပဒေစိုးမိုးရေးပြဋ္ဌာန်းချက်ရဗက်မလိုက်တဲ့တရားရှင်မှုကိုစတင်နေပြီဖြစ်ကြောင်းသမ္မတထရန့်ကပြောကြားသွားတာပါ။ဒါအပြင်တရားရေးဌာနဟာမကြာသေးခင်ကနှစ်တွေအတွင်းလမ်းပြောင်းနေခဲ့တယ်ဆိုပြီးသူ့ပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တာအတွက်ဒါမှနောက် conservative တွေကိုဆန့်ကျင်ဖို့အတွက် လက်နက်တွေဖြစ်အသုံးချရမှုတွေနဲ့ပတ်သက်ပြီးမကျေနပ်ကြောင်းလည်းပြောပါတယ်။အမေရိကန်စိုးရအဖွဲ့အတွင်းမှာခြားစားပျက်စီးနေသူတွေနဲ့အဆုံးရောက်တွေရှိခဲ့ပြီးဒီလိုလူတွေနောက်ဘယ်တော့မှမရှိအောင်လှုပ်ဆောင်သွားမယ်လို့လည်းပြောကြားခဲ့ပါတယ
်။ View American တမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ6နိုင်ခွဲထိလိုက်တိုမီတာ25 kHz 1765လိုက်တိုမီတာ32 kHz 6753ညနဲ့လိုက်တိုမီတာ40 kHz 0933ညတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ View American တန်ကစနေမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Bangladesh ကိုရောက်နေတဲ့ကုလအတွင်းမှုချုပ် Antonio Guterres ဟာတောက်တန်းနေမှာ Caucasus Bazaar ကိုတွားပြီးဒုက္ခသည်တွေအတွက်ထောက်ပံ့မှုတွေဖြတ်တောက်မဲ့အစီအစဉ်ကိုသူတက်နိုင်တဲ့မြတ်တားဆီးဖို့လုပ်မယ်လို့ပြောကြားကြောင်းကုလအတွင်းမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကတောက်တန်းနေကုလယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ Bangladesh ကို၄ရက်ကြာခီးသွောနေတဲ့အတွင်းမှုချုပ်ဟာ Ranger ဒုက္ခသည်တွေအခြေအနေကိုကိုယ်တိုင်သိရဖို့အတွက် Bangladesh ယာယီအစုအကြီးကဲ Mohammed Yunus နဲ့အတူတောက်တန်းနေမှာ Ranger ဒုက္ခသည်တက်တန်းကြောင်နေထိုင်တဲ့ Caucasus Bazaar ကိုတွားတာပါ။ဒုက္ခသည်တွေအတွက်ထောက်ပံ့မှုတွေဖြတ်တောက်မဲ့အစီအစဉ်ကိုသူတက်နိုင်တဲ့မြတ်တားဆီးဖို့လုပ်မှာဖြစ်ကြောင်းဒီခီးစင်မှာတွေ့ရတဲ့လူတိုင်းကိုအတွင်းမှုချုပ်ကပြောကြားခဲ့တယ်လို့မြန်မာနိုင်ငံကပဋိပက္ခကတွေရက်ဆိုင်အောင်ကုလသမဂ္ဂနဲ့နိုင်ငံတကာတိုင်းဝန်ကလည်းမလုံဆောင်နိုင်သေးတာအတွက်လည်းတောင်းပန်ခဲ့ပါတယ်။ဒါအပြင်အခုခီးစင်ကလည်းမြန်မာနိုင်ငံကိုပြန်ချင်တဲ့ Ranger စီကအတန်းကိုတူကြားခဲ့ရတယ်လို့ဒုက္ခသည်စခန်းတွေမှာနေထိုင်ရတဲ့ဒုက္ခသည်တွေဟာသူတို့နေထိုင်ရတဲ့အခြေအနေအခုတည်းပိုးပြီးကောင်းအောင်လုပ်ပေးစေချင်ကြောင်းသူ့ကိုပန်ကြားခဲ့ကြတယ်လို့လည်းပြောပါတယ်။ဆီးရီးယားမှာအာနာရှင်သမ္မတဘက်ရှာအယ်အဆက်ပြုတ်ကျခဲ့ပြီး၃လအကြာမှာအကြမ်းဖက်မှုတွေပြန်ပြီးဖြစ်ပွားလာနေတာကိုရင်ဆိုင်ဖြေရှင်းနေတဲ့အချိန်မှာပဲဆီးရီးယားဆိုင်ရာကုလအထူးကိုယ်စားလှယ်ဂီယန်ဘက်ဒါဆန်ကအကြမ်းဖက်မှုတွေအဆုံးသတ်ကြဖို့နဲ့အရက်သားတွေကိုအကာအကွယ်ပေးဖို့တောက်ကြနေမှာပန်ကြားလိုက်ပါတယ်။ဆီးရီးယားမှာအာဆတ်အစိုးရကိုလူမှုဆန့်ကျင်တော်လှန်တဲ့14နှစ်မြောက်နှစ်ပတ်လည်နေ့မှာအခုလိုပြောကြားခဲ့တာပါဒီလူမှုဆန့်ကျင်မှုကလည်းဆယ်နှစ်ကြာကြာပြည်တွင်းစစ်ဆက်တင်ခဲ့တာလည်းဖြစ်ပါတယ်ဒီပဋိပက္ခဖြစ်ပွားမှုကလည်းဆီးရီးယားမှာလူပေါင်း6တန်းလောက်ဒုက္ခသည်အဖြစ်ရောက်ခဲ့ရပြီးအိုးရင်ဆန့်ခွာထွက်ပြေးရသူက12တန်းကျော်ရှိခဲ့တာပါဆီးရီးယားသမ္မတအာဆတ်က2024ဒီဇင်ဘာမှာနိုင်ငံကိုဆန့်ခွာထွက်ပြေးခဲ့ရပေမဲ့နိုင်ငံရေးစုပ်မှုမတည်ငြိမ်မှုတွေနဲ့အတူနိုင်ငံရေးပြန်လာဖို့မျှော်လင့်နေတာဖြစ်ပြီးမတ်လ6ရက်နေ့ကတော့သူ့ကိုသစ္စာခံသူတွေနဲ့ဆီးရီးယားလုံခြုံရေးတပ်တွေကဖြစ်ပွားတဲ့ပြည်ပက္ခတွေကနေလူပေါင်းရာနဲ့ချီးပြီးတည်ဆုံးခဲ့ရတာဖြစ်ပါတယ်။အခုဆီးရီးယားမှာရှိတဲ့အသင်ကူးပြောင်းရေးကာလအာဏာပိုင်တွေနဲ့ SDF ဆီးရီးယား Democratic တပ်ဦးလက်နက်ကိုင်အဖွဲ့တို့ကြားရရှိထားတဲ့သဘောတူညီချက်ကနေဆီးရီးယားကိုစီးလုံးညီညွတ်ပြီးလွတ်လပ်တဲ့အချုပ်အခြာအာဏာပိုင်နယ်မြေတစ်ခုဖြစ်နေပြန်လည်တွေ့ရတော့မှာဖြစ်ကြောင်းလည်းကုလအထူးကိုယ်စားလှယ်ကပြောကြားခဲ့ပါတယ်အမေရိကန်ပြည်တော်စုရဲ့အစိုးရလုပ်ငန်းတွေဒစိတပိုင်းရပ်ဆိုင်းသွားမှာကိုကာကွယ်တဲ့အနေနဲ့အထက်လွှတ်တော်ကတောက်ချာနဲ့ညနေပိုင်းမှာနောက်6လအတွက်အသုံးစစ်ငူချမ်းကိုအတည်ပြုပေးလိုက်ပါပြီဒါဟာဒီမိုကရက်တစ်ပါတီဝင်တွေရဲ့ပြင်းထန်တဲ့ကန့်ကွက်မှုကိုကျော်လွှားနိုင်ရတာလည်းဖြစ်ပါတယ်အခုမဲခွဲအတည်ပြုလိုက်ပေးလိုက်တဲ့ယာယီအသုံးစစ်ငူချမ်းကိုသမ္မတဒေါ်နယ်ထရမ့်ကလည်းနိုင်ရေးထုတ်ဖို့အတွက်ပေးပို့လိုက်ပြီလည်းဖြစ်ပါတယ်။တောက်ချာနဲ့ညနေအစောပိုင်းအထိမရင်မယားဖြစ်နေရကနေနောက်ပိုင်းမှာ54မဲ46မဲနဲ့အတည်ပြုနိုင်ခဲ့တာလည်းဖြစ်ပါတယ်။ Republican တွေရေးဆွဲထားတဲ့အသုံးစိမ်မှုချမ်းတဲ့မှာကျန်းမာရေးရှောင်ရှောက်မှုဆိုင်ရာနဲ့အိုးရင်အထောက်ကူဆိုင်ရာအဓိကအရေးကြီးတဲ့ကိစ္စရပ်တွေအတွက် short ချထားတာကို Democrat တွေကမကြေမနပ်ပဲဖြစ်နေတာပါ။ဒါပေမဲ့အစိုးရလုပ်ငန်းတွေရက်ဆိုင်သွားမယ်ဆိုရင်အခြေအနေဟာအခုတည်းပိုးပြီးဆိုးနိုင်တဲ့အတွက်အစိုးရယာယီအသုံးစိဥပဒေချမ်းကိုထောက်ခံမဲ့ပေးမယ်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကပြောကြားခဲ့တဲ့နောက်မှာအခုလိုအတည်ပြုနိုင်ခဲ့တာလည်းဖြစ်ပါတယ်။ Republican တွေနှွမ်းမိုးထားတဲ့အောက်တော်လွှတ်တော်ကနေတင်သွင်းတဲ့အစိုးရအသုံးစိမူချမ်းအတွက် March 14ရက်တောက်ချန်နဲ့ညတကောင်အထိမှအတည်ပြုချက်မရရင် American အစိုးရလုပ်ငန်းတွေကိုရပ်ဆိုင်းရတော့မှာလည်းဖြစ်ပါတယ်
မြန်မာပြည်ရဲ့စနေနေ့မနေ့ခင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြခဲ့တာပါအခုထုတ်လွှင့်နေတဲ့ထုတ်လွှင့်ချက်တွေကို VO ရဲ့ website စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ပတ်စင်ကားတွေမလာခင်မှာနယူးယောက်မြို့ကသတင်းပေးပို့ချက်ကိုတင်ပြခြင်းပါတယ် မျိုးသမီးအခွင့်အရေးကာကွယ်ဖို့အတွက်ကမ္ဘာလုံးဆိုင်ရာဂတိကဝတ်တွေမူပေါင်းတွေချမှတ်ထားပေမဲ့လည်းမြန်မာနိုင်ငံလိုစစ်ဝါဒီတွေကြီးစိုးနေတဲ့ဒေသမှာတော့ကြားမှတန်းတူညီမျှရေးနဲ့အမျိုးသမီးအခွင့်အရေးတွေဟာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းပိုပြီးတော့မှဆော့ယုတ်လာနေတယ်လို့အမျိုးသမီးလှုပ်ရှားသူတွေကပြောပါတယ်ကုလသမဂ္ဂဌာနချုပ်မှာဒီသတင်းပတ်နှစ်ပတ်ကြာကျင်းပနေတဲ့69ချိန်မြောက်အမျိုးသမီးများအခြေပြကော်မတီ CSW ရဲ့နှစ်ပတ်လည်ဆွေးနွေးပွဲအတွင်းမှာမြန်မာရေးတရားဆွေးနွေးပွဲမှာပြောဆိုခဲ့တာပါဒီဆွေးနွေးပွဲကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့မက်ခင်ဖြူတွေးရေအပြည့်စုံကိုပြောပြပေးပါအောင်ခင်ဗ
ျကျားမတန်းတူညီမရေးအမျိုးသမီးခွင့်ရင်းနဲ့စွမ်းရည်မြင့်တင်ရေးတို့အတွက်တည်ထောင်ဖွဲ့စည်းထားတဲ့ကမ္ဘာလုံးဆိုင်ရာအဖွဲ့ကြီးဖြစ်တဲ့အမျိုးသမီးများအခြေပြကော်မတီ CSW ရဲ့69ချိန်မြောက်နှစ်ပတ်လည်ဆွေးနွေးပွဲကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာမတ်လ10ရက်နေ့ကနေ22ရက်နေ့ထိကျင်းပနေတာဖြစ်ပါတယ်ဒီနေ့ဟာအမျိုးသမီးခွင့်ရမြင့်တင်ရေးဂျိုးပန်းမှုတွေထဲမှာသမိုင်းဝင်အောင်မြင်မှုမှတ်တမ်းတစ်ခုဖြစ်တဲ့ပေကျင်းကျညာစာတမ်းအနှစ်30ပြည့်တဲ့နှစ်လည်းဖြစ်ပါတယ်။ဒါကြောင့်မလို့လေဒီနှစ်ဆွေးနွေးပွဲတွေမှာပေကျင်းကျညာစာတမ်းအပါအဝင်အမျိုးသမီးအခွင့်အရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေနဲ့ပတ်သက်လို့ဘယ်လောက်ထိလက်တွေ့အကောင့်ထဲပေါ်နိုင်ပြီလဲ၊ဘယ်လိုတိုးတက်မှုတွေရှိနေပြီလဲ၊ဘယ်လိုစိန်ခေါ်အကဲဆတ်မှုတွေရှိနေသေးလဲဆိုတာတွေကိုပြန်လည်သုံးသပ်ကြသလိုရှစ်ဆက်မှာပို့ပြီးတော့ကောင်းမွန်တဲ့လုပ်ငန်းစဉ်တွေချမှတ်နိုင်ဖို့အတွက်လည်းဆွေးနွေးနေကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲဒီမှာမြန်မာနိုင်ငံကအမျိုးသမီးလှုပ်ရှားသူတွေလည်းတက်ရောက်နေကြပြီးတော့ဒီမြန်မာနိုင်ငံဆိုင်ရာဝေဖန်သုံးသပ်ချက်နဲ့အနာဂတ်လမ်းညွှန်ချက်များဆိုတဲ့ခေါင်းစဉ်နဲ့တရားဆွေးနွေးပွဲတစ်ရက်ကိုမတ်လ14ရက်နေ့ကကျင်းပပါတယ်။အဓိကဆွေးနွေးကြတဲ့အကြောင်းအရာတွေကိုတော့ကိုယ်တိုင်ပါဝင်ဆွေးနွေးသူတူဖြစ်တဲ့မဝေနုကအခုလိုပြောပြပါတယ်
။မြန်မာပြည်ရဲ့ပြည်ပခမှာဒုက္ခကြုံတွေ့နေရတဲ့ပြည်သူတွေအတွက်ဒီအလက်ရှိလက်တလောပေါ့နော်ဒီနိုင်ငံကအထောက်ပံ့နေတိုးမြှင့်ဖို့ကိစ္စတွေကိုထောက်ပြတယ်။နောက်တစ်ချက်ကတော့ကျမတို့ဒီစစ်တပ်နဲ့ပေါင်းပါတွေကကျမတို့မျိုးသမီးတွေကိုဘယ်လိုပြင်ပထားပြီးတော့မှအကြမ်းဖက်မှုတွေလုပ်နေသလဲတော့ဟိုဖန်စီချုံနှောင်မှုတွေဖန်တပ်ဖြတ်မှုတွေနောက်မဒိန်ကျူးမှုတွေလုပ်နေတဲ့ကိစ္စတွေကိုလည်းထောက်ပြပြီးတော့ဒီစစ်တပ်ကိုတာဝန်ယူမှုတာဝန်ခံမှုရှိလာအောင်ဘလို့ကျမတို့ဟိုတိုက်တွန်းမှုလှုပ်ဆောင်ချက်တွေတိုက်တွန်းလှုပ်ဆောင်ရမယ့်အရာတွေကိုဆက်လက်ပြီးတော့ကျမတို့ဟိုအဓိကထောက်ပြဆွေးနွေးရတဲ့အထက်မှာ
မြမရင်းနဲ့ပတ်သက်လို့နိုင်ငံတကာရဲ့အာရုံစိုက်မှုနဲ့အကူအညီတွေအရေးကြီးလိုအပ်နေတဲ့အခုလိုအချိန်ကာမျိုးမှာဒီလိုဆွေးနွေးပွဲတွေကအင်မတန်အရေးကြီးပါတယ်လို့လည်းမဝဝင်နုကပြောပါတယ
်ဒါကတော့ကျမတို့တိုင်းပြည်အရေးကိုဒီနိုင်ငံတကာမျက်နှာစာမှာဒီလိုအရေးပါတဲ့ဒီကာလတွေမှာ event တွေမှာလာပြီးတော့ကျမတို့highlight လုပ်ပြီးတော့လာပြီးတော့ awareness လုပ်တဲ့သဘောပါဒီကာလမှာအမျိုးသမီးနဲ့ပတ်သက်ပြီး awareness လုပ်ကြရတယ်ဆိုပေမဲ့ကျမတို့ကဒီ event တွေရဲ့အပြင်ဘက်မှာအများကြီးအစည်းအဝေးတွေပေါ့နော်ဒီ diplomat တွေနောက်ဒီ ambassador တွေဒီ mission တွေနဲ့ကျမတို့အစည်းအဝေးတွေတီးကြပိုင်း literally လုပ်ပြီးတော့မှကျမတို့ကဒီ outcome တွေပမာဒီ threat action တွေဖြစ်လာအောင်ကြိုးပမ်းမှုတွေလည်းအများကြီးရှိရပေါ့နော်ဒီဟာတော့ဒီအမျိုးသမီးတွေအားလုံးဝိုင်းဝန်းပြီးတော့စူပေါင်းလို့ဆောင်ကြတဲ့ collective a movement တစ်ခုလို့လည်းပြောလို့ရတယ်ဒီ
စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပါအဝင်မြန်မာပြည်သူတွေကြုံတွေ့နေကြရတဲ့လူခွင့်ရေးချိုးဖောက်မှုတွေအကြောင်းကိုတင်ပြတဲ့နေရာမှာတော့ Purple Feminist အဖွဲ့ကအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူလည်းဖြစ်ကြပြဆရာမတူလည်းဖြစ်တဲ့မန္တန္တာကသူကိုယ်တိုင်ကြုံတွေ့ဖြစ်တတ်မှုတချို့ကိုကြပြဆက်ဆိုရွတ်ပြသွားခဲ့ပါတယ်
My sister has a scar on her face due to the bomb blast in her house. Many of my friends don't have a place to call home now.
ဒီကပြရေးဆက်ဖြစ်ခဲ့တာနဲ့ပတ်သက်လို့လည်းမနန္တာကအခုလိုပြောပြပါရယ်
။အဲ့အနာသိမ်းပြီးနောက်ပိုင်းမှာအမေနဲ့ကမိတွေကြာကြီးဒီမတွေ့ရအောင်မတွေ့ရအောင်လမ်းပန်းဆက်သွယ်ရေးအကြောင်းစစ်ပွဲတွေဖြစ်နေတဲ့တောက်လျှောက်ဆိုတော့အဲ့ခန်းစားချက်ကြီးကဒီနေ့မနက်ရုတ်တရက်ခေါင်းပေါ်မှာရောက်လာတာအဲ့သမီးတယောက်နဲ့အမေတယောက်ရဲ့ဆက်ဆံရေးကဒီစစ်ပွဲတွေကြားမှာပျောက်ကွယ်သွားတယ်အနေသွားတဲ့ဟာမဟုတ်ပဲနဲ့ဒီစစ်ပွဲဖြစ်နေလေဒီဆက်ဆက်ရေးတွေရဲ့ပြင်းထန်မှုဟာပိုအားကောင်းနေလေဆိုပြီးဒီအမေနဲ့သမီးရဲ့စကူးရင်ဆင်ဆန်ပေါ့နော်လမ်းလျှောက်ပြီးတော့အတူတူတွေ့ဖို့ကြိုးစားနေတဲ့ဇလန်းလေးကိုပုံဖော်လိုက်တဲ့သဘောပေါ့နော
်ဒီပွဲမှာသူကပြရွတ်ဖို့ဘာဆောင်ဆုံးဖြတ်ခဲ့ရဲဆိုတာကိုလည်းမန္တနာကအခုလိုပြောပြပါတယ
်စာတန်းလေးဖတ်တာရင်းဟိုစိတ်မက်နေပြောတာတွေကလူတိုင်းလိုလိုလုပ်တယ်ဒါပေမဲ့လူတွေကမတူညီစွာထိဖို့တဲ့သူတို့ဘဝနဲ့ဆက်ဆက်ပြီးတော့ပါဝင်လာဖို့ဆိုတာကအအနုပညာပေါ့နော်ကြပြားတွေစကလုံးတွေကလူတွေကိုမတူညီစွာတက်ရောက်မှုရှိစေအဲ့လိုကြပြားတွေစပယ်တွေပြောတဲ့အချိန်မှလည်းကိုယ့်ရဲ့လက်တွေ့တွေ့ကြုံတဲ့ဘဝပေါ့နော်ဒီကြပြားဆိုရင်လည်းဒါလူနှစ်ယောက်ရဲ့တွေ့ကြုံပဲမဟုတ်မိမတွေအများကြီးရဲ့ဖြတ်တမ်းမှုဒီ LGBTQI ရဲ့ခံစားချက်တွေကိုပုံဖော်ပြီးတော့လူတိုင်းနဲ့ဆက်ဆက်လို့ရတဲ့ရှုထောင့်ကို ခေါ်လာပေးတဲ့အတွက်ပေါ့နော်ထီရောက်မယ်လို့ထင်တယ်ပေါ့နော
်မတ်လ14ရက်နေ့ကမြမရေးဆွေးနွေးပွဲကိုတော့အမျိုးသမီးဖွဲ့ရီဖြစ်ကြတဲ့ဂျာမဒန်းလူညီမရေးကွန်ရက်ဂျန်နိုင်ငံတကာရဲဖက်လူမှုလှုပ်ရှားမှုကွန်ရက် ICAN WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအမျိုးသမီးညီညွတ်ရေးကွန်ရက်အမျိုးသမီးများမဟာမိတ်အဖွဲ့မြန်မာနဲ့ Pebble Feminist အမျိုးသမီးလှုပ်ရှားမှုအဖွဲ့တို့အပြင်ကုလသမဂ္ဂဆိုင်ရာပြည်သက်အမြဲတမ်းကိုယ်စားလှယ်ရုံးနောက် Finland Norway နဲ့မြန်မာအမြဲတမ်းကိုယ်စားလှယ်ရုံးတို့ပူးပေါင်းပြီးတော့ကျင်းပတာဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းနောက် CSW ဆိုင်ရာ Norway ကိုယ်စားလှယ်အဖွဲ့အနေနဲ့အမျိုးသမီးခွင့်ရေးနဲ့ဂျာမဒန်းတွေဆိုင်ရာ Norway တာမတ်ကြီး Sitze Bligan ပြည်ထောင်ငယ်ရဲ့လူခွင့်ရေးရာကုလသမဂ္ဂတာမတ်ကြီး Isabel Rome နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးနဲ့ကလေးသင်ငယ်ရေးရာဝန်ကြီးဒေါ်စုစန္နာမလားဆိုလို့လည်းတက်ရောက်မေးခွန်းပြောခဲ့ကြပါတယ်ကုလသမဂ္ဂဌာနချုပ်မှာသတင်းနပတ်တာကျင်းပနေတဲ့ CSW ဆွေးနွေးပွဲတွေကိုတော့မြန်မာအပေါ်ဝင်ကမ္ဘာတဝန်းကအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကုလသမဂ္ဂအေဂျင်စီတွေအပြင်အရက်ဖက် NGO အဖွဲ့အစည်းတွေကျွမ်းကျင်ပညာရှင်တွေပါဝင်ပြီးတော့လူထောင်ချီတက်ရောက်နေကြတာပါဒီပွဲမှာမြန်မာစစ်ကောင်စီကကိုယ်စားလှယ်ဆစ်လို့တက်ရောက်တာမျိုးတော့မရှိပါဘူးရှင
်စမတ်ကီဒီထွေးပါနယူးယောက်ကုလသမဂ္ဂဌာနချုပ်ကနေသတင်းပေးပို့ပါရစေ
အခုတော့ထိုင်းနယ်စပ်အခြေအနေကိုလည်းကြည့်အောင်ပါထိုင်းမြန်မာနယ်စပ်မြန်မာဘက်ချမ်းမှာတရုတ်ကြားဖြန့်ကွန်ရက်လုံနေကြတဲ့ရာနဲ့ချီတဲ့တရုတ်နိုင်ငံသားတွေကိုကရင်နယ်ကြားစောက်တပ် BGF ကနှစ်ရက်အတွင်းမှာသူတို့မိခင်နိုင်ငံတွေစီကိုပြန်လည်လွှဲပြောင်းပေးလိုက်ပါတယ်။အပြည့်စုံကတော့ VOA သတင်းတော်မန်ဟင်းမှသတင်းပေးပို့ပါတယ်
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့ကကြားဖြန့် online ငွေလိမ်လည်ခိုင်းနေတဲ့လူကုန်မှုခံရတဲ့ကိစ္စတွေမှာပါဝင်ပတ်သက်နေတဲ့တရုတ်နိုင်ငံသားတွေကိုမတ်လ13ရက်နေ့နဲ့14ရက်နေ့တွေမှာ600နီးပါးလွှဲပြောင်းပေးခဲ့တယ်ဆိုပြီးနယ်ကြားစောက်တက်ကပြောဆိုခဲ့ပြီးဒီလူတွေကိုတော့မဲဆောက်လေစိတ်ကနေတရုတ်နိုင်ငံကိုတခါတည်းလွှဲပြောင်းပေးတာတွေ့ရတယ်ဆိုပြီးဒေသခံတဦးကပြောပါတယ
်အခုလက်ရှိကတော့သူတို့ဒီကြားပြန်ဆန်ကားတွေပြန်ပို့တာကတရုတ်နိုင်ငံသားတွေကိုမနေရပို့တာကတော့450လောက်ရှိတယ်ခင်ဗျာဟုတ်ဒီနေ့မှဆိုရင်တော့ဒီတရုတ်နိုင်ငံသားကြီးပဲ385ယောက်လောက်ရှိတယ်ခင်ဗျာဟုတ်သူတို့ IPC ကနေတစ်ဆင့်ဒီထိုင်းကိုပြန်ပြီးတော့ပြန်လည်ပို့ဆောင်ပေးကြတာခင်ဗျာ။ဒီထိုင်းကနေတစ်ဆင့်တရုတ်ကိုပြန်ပြီးတော့ပို့ဆောင်ပေးကြတ
ာခင်ဗျာ။ပြင်းတက်မတော့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဆောင်ဝစ်ကတော့ဒီရက်ပိုင်းမှာပဲလေလေကိုင်းနေရှိရာနေကြားဆောင်တက်ထိန်းချုပ်တဲ့နေမျိုးကိုတွားရောက်ခဲ့ပြီးလေလာခဲ့တယ်လို့လေလေကိုင်းနေစီကနေလွတ်မြောက်လာတဲ့နိုင်ငံသားတွေကိုပြန်ပို့နိုင်ရေးစူးစမ်းနေတယ်လို့ဆိုပါတယ်တရုတ်နိုင်ငံနဲ့ထိတွေ့ဆက်ဆံပြီးပူးပေါင်းလှုပ်ဆောင်ရတာအဆင်ပြေပေမဲ့တခြားနိုင်ငံသားတွေကိုပို့ဆောင်ဖို့ကိစ္စကတော့အခက်အခဲတွေရှိနေတယ်ဆိုပြီးထိုင်းဘာသာစကားနဲ့သတင်းတောက်တွေကိုအခုလိုပြောသွားခဲ့ပါတယ
်ชาวต่างชาติที่อยู่ในชวยโกโกแล้วก
็ชวยโกโกเนี่ย KK ปัดมานักงานတကာကပြည်သူတွေအများအများရှိနေပါတယ်အခုချိန်ထိလူဦးရေ3000ကျော်သာမိခင်နိုင်ငံတွေကိုပြန်ပို့နိုင်ပါသေးတယ်အခုတရုတ်နိုင်ငံသားတွေပြန်ပို့တဲ့အခါမှာလည်းတရုတ်အစိုးရကပူးပေါင်းလှုပ်ဆောင်မှုတွေလုပ်တဲ့အတွက်အဆင်ပြေချောမွေ့နေပါတယ်။လက်ရှိ BGF နယ်မြေတွေမှာတော့ပြန်ပို့ဖို့ရှိနေတဲ့လူဦးရေကတော့4000လောက်ရှိနေပါသေးတယ်။အခက်အခဲဖြစ်နေတာကတော့အာဖရိကနိုင်ငံကပြည်သူတွေအနေနဲ့သက်ဆိုင်ရာတန်ရုံးတွေနဲ့ဆက်သွယ်လှုပ်ဆောင်ဖို့အခက်အခဲတွေရှိနေတဲ့အတွက် NGO တွေနဲ့ပူးပေါင်းလှုပ်ဆောင်နေပါတယ်ဆိုပြီးပြောသွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မှာအခုလိုမျိုးonline လေလေခိုင်းတွေကကြီးထွားလာပြီးလူကုန်ကူးမှုတွေဖြစ်လာတဲ့အတွက်ထိုင်းတရုတ်နဲ့နိုင်ငံတကာအစိုးရတွေကဒီကိစ္စကိုနှိမ်နှင်းရေးအပြင်းထန်လှုပ်ဆောင်ခဲ့တာပါ။မြဝတီမြို့မှာအခြေစိုက်လှုပ်ရှားနေတဲ့လေလေခိုင်းတွေကိုအပြီးသက်နှိမ်နှင်းနိုင်ရေးအတွက်တရုတ်ကလည်းဖိအားပေးခဲ့တယ်လို့ထိုင်းကလည်းမြန်မာဘက်ကိုလျှက်စစ်ပြီးဖျက်တောက်တာ၊လောင်စာဆီဖျက်တောက်တာတွေလုပ်ပြီးဖိအားပေးခဲ့ပါတယ်။ဒီအတွက်နေကြားဆောင်တက်ကအခုလိုမျိုးနိုင်ငံသားတွေကိုလွှဲပြောင်းပေးတာတွေကိုဇက်တိုက်လှုပ်လာတာဖြစ်ပါတယ်ရှင
်။မေးမှာပါခင်ဗျာ။ပတ်စင်ကဏ္ဍတွေမလာခင်အခုတခါတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီကမ္ဘာမီဒီယာတွေမှာဘလို့များသုံးသက်ရေးသားနေကြသလဲဆိုတာကိုဦးကျော်စံသာကမူရင်းအသုံးနှုတ်နဲ့အာပေါ်မပြတ်တင်ပြတာပါဗျ။
ဒီကနေ့ပြောပြလိုတဲ့အကြောင်းအရာတွေကတော့အမေရိကန်အစိုးရရဲ့မြန်မာနိုင်ငံအပေါ်သဘောထားပြောင်းလဲလာမလား။မြန်မာနိုင်ငံနျူကလ িয়ার လက်နက်ထုတ်လို့ရလာလားအဲအရက်ခတ်တက်တော်ရဲ့နိုင်ငံသားဆွဆန်ရေးနိဗျူဟာစားတဲ့အကြောင်းအရာတွေပဲဖြစ်ပါတယ်အဲ့ဒါပထမဦးဆုံးပြောပြလိုတဲ့အကြောင်းအရာကတော့ will trump seek to engage with the myanmar hunter trump ဟာမြန်မာစစ်ကောင်စီနဲ့ထိတွေ့ဆက်ဆံလာမလားဆိုတဲ့ခေါင်းစဉ်နဲ့ဗတ်တီလစ်နာရေးသားထားတဲ့သုံးသပ်ချက်ဖြစ်ပါတယ် theerawdy.com မှာဖတ်ရပါခင်ဗျာမကြခင်ကရုရှားအမေရိကန်ဝေရန်ပ ုံပေါ်လာချိန်စစ်ကောင်စီနဲ့ရုရှားပလက်နံပါတ်3နေရာတွေ့ရတော့အမေရိကန်ရဲ့မြန်မာဆိုင်ရာမူဝါဒမှာအခြေခံအပြောင်းလဲတွေဖြစ်လာမလားလို့လွတ်လပ်တဲ့မီဒီယာတွေဒီမိုကရေစီရဲ့တက်ကြွသူတွေအကြမ်းမှာစိုးရိမ်မှုတွေရှိလာနေတယ်။ဒေါ်နယ်ထရမ့်ကုတ္တဂျိန်သမရမ်ဖြစ်ခင်အထိအမေရိကန်ဟာစစ်ကောင်စီကိုပြုမွေလင်းဝေဖန်ပြီးမြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုအများကြီးထောက်ခံခဲ့တာ။အခုထရမ့်အစိုးရဟာဒါရီကိုအကုန်လုံးရပ်ဆိုင်လိုက်ပြီဖြစ်တယ်။စစ်ကောင်စီကိုပြစ်ပယ်ရှုတ်ချနေရင်လဲဒီဘက်ကိုပုံမတွန်းပို့သလိုဖြစ်လာပြီးဒါဟာအမေရိကန်ကမလိုလားတဲ့ကိစ္စဖြစ်နေတယ်ထရမ့်ကတော့သူ့ကိုယ်သူမြောက်ကိုရီးယားနဲ့လည်းအပြေးယူလုပ်နိုင်တယ်ဆိုတာကိုပြသဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ဘူးပူတင်နဲ့လည်းအခုလုံနေပေမဲ့ရုရှားဟာယူကရိန်းအပေါ်စစ်ချိန်နှင်းလာတာကိုပဲတွေးရတယ်ကျန်တဲ့ရလတ်တော့မတွေးရသေးဘူးလို့ဆောင်းပါရှင်ဘာတွေ့လဲနာကရေးသားထားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ကောဘာလုပ်လာမလဲဆိုတာလည်းအခုခါမှာထင်ကြီးနဲ့ပြောနေကြရုံသာရှိပြီးဘာပဲဖြစ်ဖြစ်ဒီမိုကရေစီတက်ကြွသူတွေကတော့ဘာလာလာအစင်းသင်းဖြစ်အောင်ပြင်ဆင်ထားလိမ့်မယ်လို့ဆိုပါတယ်ပထမအဆင့်အနေနဲ့စစ်ကောင်စီတရုတ်နဲ့ဖိတ်မပူကတ်တော့အောင်နောက်ပြီးရေနံသဘာဝဓာတ်ငွေ့စားရတွေအတွက်မျှော်မှန်းချက်လည်းထားလာနိုင်တယ်လို့ဗာတီလာဆိုပါတယ်အခုထရမ့်ရဲ့လူတချို့ကပူတင်ကိုတော့မြောက်ပင့်နေကြတာကိုကြည့်ရင်ဒီမိုကရေစီနဲ့လူခွင့်ဆိုတာလည်းပဲအလေးထားတော့မဲ့ဟန်မရှိဘူးလို့ယူဆရပါတဲ့တကယ်တော့စစ်ကောင်စီဟာတရုတ်ထက်ပိုပြီးရုရှားနဲ့သာနီးကပ်လာနေတာဖြစ်တယ်မကြသေးခင်ကစစ်ကောင်စီအကြီးအကဲရဲ့ခီးစဉ်အတွင်းနျူကလ িয়ার စွမ်းအင်စက်ရုံတိဆောက်ရေးအပါအဝင်သဘောတူညီမှုတွေအများကြီးရယူခဲ့ကြတယ်ဒီလိုရုရှားနဲ့စစ်ကောင်စီရင်းနှီးမှုဟာငွေကြေးကိစ္စတဲ့အခုဆိုရင်မြန်မာစစ်တပ်ဟာရုရှားနဲ့အနိကဆုံးအယုံကြည်ရဆုံးအာရှမှာရှိနေတဲ့မဟာမိတ်ဖြစ်လာနေပြီလို့ဘာတိလစ်တာကဆိုထားပါရယ်ဒီချိန်နဲ့မှာထရမ့်အနေနဲ့မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးအဆုံးသတ်စေလိုတဲ့အင်အားစုတွေကိုကူညီဖို့ဆိုတာသူက highly unlikely ဖြစ်နိုင်ခြင်းအလွန်နည်းတယ်လို့ရေးသားထားပါရယ်ယူကရိန်းသမ္မတနဲ့အင်ဘူရောမှာတွေ့ဆုံမှုကမောက်ကပဖြစ်ပြီးတဲ့နောက်ဥရောပသမ္မတရဲ့နိုင်ငံသားရေးအကြီးအကဲက free world လို့ခေါ်တဲ့လွတ်လပ်သောကမ္ဘာအတွက်ခေါင်းဆောင်တစ်တယောက်လိုအပ်နေပြီးဒီမိုကရေစီနဲ့လူခွင့်ရေးလူလားသူတွေဟာအမေရိကန်နောက်ကိုဆက်လိုက်နေလို့မဖြစ်တော့ဘူးလို့ပြောကြားခဲ့ကြောင်းလည်းကိုကဖော်ပြပါရယ်ဒီလိုကမ္ဘာတစ်ခုလုံးအတွက်မရေမရမသေးမချာဖြစ်နေတဲ့အချိန်မှာမြန်မာဒီမိုကရေစီအင်အားစုတွေဟာအခက်အခဲကာလနဲ့ကြုံနေရပြီဆိုတာကတော့သိရနေတယ်လို့ဆောင်းပါရှင်ဗတ်တိလစ်တာကသုံးသပ်ရေးသားထားပါခင်ဗျာအခုဆက်လက်ပြီးတော့ပြောပြမှာကတော့
မြန်မာ impossible plutonium puzzle
မြန်မာအတွက်မဖြစ်နိုင်တဲ့ plutonium ကိစ္စဆိုတဲ့ခေါင်းစဉ်နဲ့ Andrew Seth ရဲ့သုံးသပ်ရေးသားချက်ဖြစ်ပါတယ် luwiinstitute.com မှာဖတ်ရတာပါခင်ဗျာ nuclear လက်နက်ထုတ်လို့ရေးအတွက်ဓာတ်ပေါင်းဖို့နဲ့သန့်စင်စက်ရုံမြန်မာရှုဝဲကြံစည်နေသလားဒါမှမဟုတ်ဒါဟာလူစားသက်သက်ပဲလားဆိုတာကိုမေးခွန်းထုတ်ပြီးရေးသားထားတာဖြစ်ပါတယ်မြန်မာနိုင်ငံကယူရေနီယံအပါအဝင်နျူကလ িয়ার ကုန်ကျန်းတွေအီရန်စီမှန်ခိုရောင်းချမှုနဲ့ဂျပန်လူမျိုးယာဇီကာခိုင်းခေါင်းဆောင်အဘီဆာဝါကိုစုံစမ်းအရေးယူမှုတစ်ခုအမေရိကန်ပြည်ထောင်စုတရားရေးဌာနကလုပ်ဆောင်ခဲ့တယ်။၂000ပြည့်လွန်အစောပိုင်းမှာစစ်အစိုးရဟာရုရှားနဲ့မြောက်ကိုရီးယားတို့စီကအကူအညီယူပြီးနျူကလ িয়ার တပ်ပေါင်းဖို့လုပ်ဆောင်ရေးစီစဉ်ခဲ့တယ်ဆိုတဲ့သတင်းတွေလည်းပဲဘလူးပြောင်းမီဒီယာတွေကရေးသားခဲ့ကြတယ်။ဒါပေမဲ့နောက်ဆုံးတော့ဆေးဆွေးဟာဒီလိုဆန္ဒရှိသည့်တိုင်အောင်ကျွမ်းကျင်မှုနဲ့အထောက်ပံ့အခြေအနေတွေမရှိဘူးလို့ဆိုရတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာယူရိုနီယံသတ္တုဇိုက်တွေရှိပြီးအခါအလျော်စွာတူဖော်မှုတွေရှိခဲ့တယ်။ဒါပေမဲ့ဒါတွေကိုသန့်စင်ဖို့မြန်မာမှာစိတ်ယုံမရှိဘူး။မြန်မာတောင်ကျန်းသူအဖွဲ့ငယ်သူခေါ် Small Insurgent Usura ပလူတိုနီယံတွေကိုထုတ်ယူနိုင်ခဲ့တဲ့ဆိုတဲ့ကိစ္စဟာလည်းချက်ချင်းပဲပြက်ပြက်သွားခဲ့တယ်။ဒီသတ္တုကို RCSS လို့ခေါ်တဲ့ရောစအဖွဲ့လုခွဲတာဖြစ်တယ်လို့အထင်ခံရပေမဲ့ဒီသတ္တုကို RCSS အဖွဲ့ရမုံငွေအတွက်ဂျပန်လူမျိုးအဘီဆာဝါကအီရန်ကိုရောင်းချဖို့ကြိုးပမ်းခဲ့တာဖြစ်တယ်လို့အမေရိကန်တရားရေးဌာနကစစ်ဆေးချက်ကိုလည်းသက်သေပြတ်နိုင်တာမရှိသေးဘူးဆိုတော့လက်နဲ့ထုတ်လုပ်နိုင်တဲ့အဆင့်ပလူတိုနီယံဘယ်ကရမလဲဒီအချိန်ထိကျင်းနားလောက်တဲ့အဖြေလည်းမရှိသေးပါဘူးအဘိဆာဝအနေနဲ့အမေရိကန် DEA ကိုလွှဲပြေးခဲ့တဲ့နမူနာအနည်းငယ်ကလွှဲပြီးအီရန်ကို
ရောင်းချတိုင်တဲ့အထီတော့မတွေ့ခဲ့ရသေးဘူးလို့ဆိုထားပါတယ်။နောက်ပွင့်လင်းမြင်သာမှုကင်းမဲ့လွန်ပြီးပြပလာရောက်စူးစမ်းမှုတွေဟူသမျှကိုအတင်းပိတ်ပင်ထားတဲ့ဒီအစိုးရလက်အောက်မှာအမှန်ကိုသိရှိနိုင်ဖို့ဆိုတာအင်တန်ခက်ခဲတယ်။ပြည်တွင်းစစ်ဖြစ်နေတဲ့အတွက်လည်းပိုပြီးတော့ခက်ခဲသေးတယ်လို့ဆမရှင်ကရေးထားပါတယ်။ဆိုဒီလိုရှင်းလင်းချက်ကယုံကြည်စရာမရှိဘူးလို့ထင်ကောင်းထင်ရမှာဖြစ်ပေမဲ့မြန်မာနိုင်ငံမှာနျူကလ িয়ার လက်နက်အတွက်ဆွေးဝဲတပ်ပေါင်းဖို့ရှိနေတယ်ဆိုတာကတော့ဒီရှင်းလင်းချက်တောင်ပိုပြီးယုံကြည်ပွဲရကင်းမဲ့သေးတယ်လို့ဆမရှင်ကရေးသားထားတာဖြစ်ပါခင်ဗျာ။
အခုနောက်ဆုံးပြောပြလိုတာကတော့
strategic gamble the American army Rakhine and India အရခတ်တတော် Rakhine နဲ့ India မဟာဗျူဟာကစားကွက်ဆွဲခေါင်းစဉ်နဲ့ LSC block မှာရေးသားထားတဲ့ထောက်မှတ်မှုဖြစ်ပါတယ်။ဆမရှင်ကတော့တင်ဆိုင်အောင်ဖြစ်ပါခင်ဗျာ။အောင်မြင်မှုတွေရနေတဲ့ AA ဟာသူ့ထိန်ချုပ်မှုကိုချက်ထွင်ဖို့အတွက်ကျန်တဲ့နေရာတွေမှာအစီအမြင့်တိုက်ခိုက်နေတယ်2024အကုန်မှာစစ်တွေကြောက်ဖြူမန်းအောင်တို့ကလွယ်ပြီးတပြည်နယ်လုံးကိုသိမ့်ပိုက်ထားပြီးဖြစ်တာမို့အိန္ဒိယလိုမြန်မာနိုင်ငံမှာမဟာဗျူဟာအကျိုးစီးပွားစိတ်ဝင်စားတဲ့နိုင်ငံအတွက်အရေးတကြီးစဉ်းစားစရာတွေရှိလာတယ်။ကြဒန်းစီမံကိန်းအဆောက်အုံတွေရှိတဲ့ချင်းပြည်နယ်ပလဲဝါကိုသိမ့်ထားတော့အိန္ဒိယအရှိမြောက်နယ်စပ်ဒေသပြည်နယ်တွေနဲ့ထိစပ်သွားတယ်။ဒီတော့အိန္ဒိယဟာဒီကိစ္စအကျိုးစီးပွားလုံခြုံရေးအတွက် AA နဲ့ထိတွေ့ဆက်ဆံသင့်သလားဒါဟာပထဝီဝင်နိုင်ငံရေးနဲ့စာနာမှုအတွက်ပိဆက်စရာနင်နာစရာတွေဖြစ်လာလိမ့်မလားဆိုတာပြည်ကျန်နိုင်ငံအခြေအနေနဲ့ကြုံတွေ့လာရတယ်လို့ဆိုပါတယ်တရုတ်ဖီအားကိုဆောင်ရွက်နိုင်ဖို့အတွက်စစ်ကောင်စီနဲ့နိုင်ငံရေးအရစစ်ဆက်လို့ကြောင်းကြေညာထားတယ်ဒါဟာလဲကြောက်ဖြူမှာရှိတဲ့တရုတ်အကျိုးစီးပွားကိုမထိခိုက်စေလိုဘူးဆိုတာနဲ့ရေတပ်အင်အားမရှိတဲ့အေအေဖို့မောင်ကျွန်းကိုသိမ့်ပဲ့ရမလွယ်တာနောက်စစ်တွေကိုစစ်ကောင်စီဘုံကျဲဖျက်ဆီးသွားမှာကိုဟန်တာလူရာတွေပါဝင်နိုင်တယ်လို့ဆောင်းမရှင်ကဆိုပါတယ်ဒီလိုအပြစ်ရရေးကန့်နှံ့တာဟာအရခအိမ်မက်အရာလွတ်လပ်ရေးဓမ္မမဟုတ်အနည်းဆုံး Confederate အဆင့်ကိုမျောမှန်းထားတဲ့အေအေဖို့မိမိတို့သိမ့်ပဲ့နေမြေမှာအုပ်ချုပ်ရေးခိုင်မာဖို့နဲ့ပြန်လည်ထူထောင်ရေးလုပ်လို့ရတဲ့သဘောလည်းဖြစ်နိုင်ပါသလားဒီနေရာမှာအိန္ဒိယအနေနဲ့ AA နဲ့နီနီကကဆက်ဆံရေးရှိလာပြီးမဟာဗျူဟာသစ်တရလှုပ်လာနိုင်တယ်။တရုတ်ဟာ UWSCA ဝတ်တပ်ဖွဲ့ထိန်းချုပ်တဲ့ဝါဒေသကိုကိုပိုင်အုပ်ချုပ်ရေးဒေသအဖြစ်ဖက်ထုတ်ပြီးစစ်ကောင်စီနဲ့လည်းမဟာဗျူဟာမြောက်ဆက်ဆံနေသလိုမျိုး AA ကိုလည်းအိန္ဒိယကထိန်းချုပ်ပြီးတော့တရုတ်ရဲ့ထိုးပေါက်လာမှုကိုဟန်တာဖို့အသုံးပြုနိုင်တယ်။ဒီလိုလှုပ်ခြင်းအဖြစ် AA ထိန်းချုပ်နေတဲ့ရခိုင်ကုန်သွယ်ရေးလမ်းကြောင်းကတစ်ဆင့်အိန္ဒိယစိတ်ဝင်စားတဲ့စစ်တောင်အရှဒေသထိုးဖောက်ရေးဟာလွယ်ကူစေမှလည်းဖြစ်ပါသတဲ့အိန္ဒိယမှာအာနာယ BJP ပါတီဟာဟိန္ဒူအမျိုးသားရေးဝါဒကိုကင်ဆယ်ထားတဲ့အတွက်လဲရခိုင်ဗုဒ္ဓဘာသာဝင်တွေနဲ့ပူပြီးနီးကပ်မှုရှိတယ်ဒါပေမဲ့အိန္ဒိယဟာ AA နဲ့မိဘဖြစ်သွားခြင်းအပြင်ရှိခါစီနာပြုတ်ပြီးနောက်ဆက်ဆံရေးအဖူးထစ်တွေရှိလာတဲ့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယဆက်ဆံရေးဟာပူပြီးတင်းမာလာနိုင်တယ်လို့လည်းဆိုပါတယ်နောက်ပြီး AA ရဲ့ရိုဟင်ဂျာပြဿနာအပေါ်ယက်တီမှုကလည်းအခက်အခဲတစ်ခုဖြစ်ပြီးအိန္ဒိယအစိုးရရဲ့နိုင်ငံတကာပုံရိပ်ကိုထိခိုက်စေနိုင်ပါသလားဒီအခြေအနေမျိုးမှာအိန္ဒိယအနေနဲ့ AA နဲ့ထိတွေ့ဆက်ဆံမှုဟာအရေးစွန်ရမယ့်အခြေအနေဖြစ်နေသလိုတစ်ဖက်မှာလည်းအကျိုးအမြတ်များမဲ့ဗျူဟာတရားလည်းဖြစ်တယ်လို့ဆောင်းပါးရှင်ကသုံးသပ်ထားပါတယ်ခင်ဗျာ
ကျွန်တော်အခုတင်ပြခဲ့တာတွေဟာနိုင်ငံကမီဒီယာတွေမှာကြွန့်ကျင်သူတွေကဝေဖန်သုံးသပ်ထားတဲ့သုံးသပ်ချက်တွေပဲဖြစ်ပါခင်ဗျာဂူဒဘာတကတော့ပဲဖြစ်ပါတယ်တတဝမှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါဦးရဲ့အားလုံးကိုကျေးဇူးတင်ပါတယ
်ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အကြောင်းတွေပဲဖြစ်ပါတယ်သိပ်မကြခင်မှာပဲအမျိုးသမီးကန္တာတူတာဆောင်လင်အမေရိကန်တခွင်သိပ်ပန်နယ်နီးပညာအပတ်စဉ်ကန္တာတွေကိုနားဆင်ရဖို့ရှိပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
VOA American တဲ့ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00နာရီကနေ 6:00 နာရီခွဲအစီအစဉ်ကို92.5 32နဲ့ 40 VOA ညချမ်းည 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့ 19.25 နဲ့ 30 ပထမပိုင်းနာရီဝဲနဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ 190 ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံ line view မြန်မာပိုင်း web စာမျက်နှာနဲ့ facebook နဲ့ youtube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပေးကြပါသည်ခင်ဗျာ VOA American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုလူလူမိတ်ဆွေဂျူရုဆလောင်းအပြင် VOA ရဲ့ website Facebook YouTube တို့ကပါဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တကွင်သိပ္ပံနဲ့ဤပညာကဏ္ဍတွေနားဆင်ရဖို့ရှိတဲ့တဲ့အရင်ဦးဆုံးတော့အမျိုးသမီးကဏ္ဍပါမွေးရမြေမြန်မာနိုင်ငံနဲ့သူဘဝကိုပုံဖော်ပေးခဲ့တဲ့ထိုင်းနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့လေးလာစရာတွေအများကြီးရှိနေတာမို့ဒီဘာသာရပ်ကိုဒီဇိုင်းမှန်မှန်နဲ့လေးလာခဲ့တယ်လို့ဂျပန်နိုင်ငံကျိုတိုတက္ကသိုလ်မှာအရှေ့တောင်အာရှလေးလာရေးဘာသာရပ်နဲ့ပါရဂူဒန်းတက်နေတဲ့မြန်မာအမျိုးသမီးငယ်မတ်မင်းနဒီကျော်ကပြောပါတယ်အသက်17နှစ်နဲ့မိသားစုနဲ့အတူထိုင်းနိုင်ငံကိုရောက်လာပြီးတဲ့နောက်နေဇတ်ဒေသမှာအထက်တန်းပညာကိုပြီးပြီးတော့အခုတော့ဂျပန်မှာ PhDပါရဂူပွဲယူဖို့စူးစမ်းနေတဲ့မတ်မင်းနဒီကျော်ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေစကားပြောတာပါတယ
် There's a path we must choose sometimes
စမတိထားတာကမတ်မင်းနဒီကျော်ကအခုဆိုရင်ဒီဂျပန်နိုင်ငံကအချင်းကရပေါ့နော်ဒါချိုတိုတက်ကတူမှာပါရဂူပွဲတက်နေတယ်လို့လည်းသိရပါဗျ။ကိုကတစ်ချိန်လုံးကတော့မြန်မာနိုင်ငံကနေအကြောင်းမျိုးမျိုးကြောင့်တော့မိသားစုလိုက်ထွက်လာပြီးတော့မှနေဆက်မှာနေခဲ့ရတယ်။ကလေးဘဝကလေးကနေခဲ့ရပြီးတော့မှနေဆက်မှာရှိတဲ့ဒါမြန်မာအလုပ်သမားမိသားစုတွေအတွက်ဖွင့်ထားတဲ့အကြောင်းတွေမှာတက်ရင်းနဲ့မှနော်တဆင့်မီတဆင့်ဒါ BA B ကနေမဟာတန်းမဟာတန်းကနေပြီးတော့မှအခုပါရဂူပွဲအထီကိုပဲဒါဟိုတက်ရောက်နိုင်တဲ့ထူးချွန်တဲ့မျိုးသမီးလူငယ်တယောက်လိုလဲတည်ထားတဲ့ခါကျတော့အဲ့ဒီအတွက်လဲအင်မတန်ဂုဏ်ယူပါတယ်ဆိုတော့အရင်ဆုံးအများတည်အောင်ပေါ့နော်ပြောပြပေးပါဦးအခုကိုတက်နေတဲ့အကြောင်းမှာဘာဘာသာရက်နဲ့ဘယ်နှစ်နှစ်ကိုရောက်နေပြီလဲအဲ့ဒါလေးရင်ပြောပြပါအောင်ရှင
်ဟုတ်ကဲ့အာကျွန်မကလက်ရှိကျိုတိုတက္ကသိုလ်မှာပေါ့နော်ဟိုအရှိတအာရှလေးလာရေးဘာသာရက်နဲ့ပါရဂူဒန်ပထမနှစ်ကိုအာလေ့လာနေရဖြစ်ပါတယ်ဟုတ်
ကျိုးတို့မှာဆိုလို့ရှိရင်ဒါဘယ်နှစ်နှစ်တက်ရမလဲပါရဂူပွဲအတွက်ဆို
ရင်ဟုတ်အပထမအဆုံးကျမကဟိုမြန်မာနိုင်ငံကနေ scholarship ရောက်ပြီးတော့အရင်ဆုံးကျမကသုတေသနအကြောင်းသူနဲ့အနေနဲ့တက်ရတယ်ပေါ့နော်အဲ့ဒါပုံမှန်နှစ်နှစ်ဆိုပေမဲ့ကျမအနှစ်နှစ်တက်ရတာဖြစ်တယ်ပေါ့နော်ဒါပေမဲ့တစ်နှစ်တက်ခဲ့ပြီးတော့အရင်ဆုံးမဟာဘွဲ့ယူရယ်ပေါ့နော်အဲ့ဒါကနှစ်နှစ်ပေါ့နော်စုစုပေါင်းဒီပါရဂူတန်အပီစီကို၅နှစ်တက်ရတဲ့ program ဖြစ်တယ်ပေါ့နော်အဲ့ဒီမှာမဟာဘွဲ့ကိုကျမနှစ်နှစ်ရပြီးတော့အခုပါရဂူတန်လက်ကျန်တဲ့ပါရဂူတန်၃နှစ်မှအခုပထမနှစ်ကိုတက်နေရဖြစ်ပါတယ်
အခုဒီဘာသာရက်ကရောအရှိတောင်အာရှနဲ့ပတ်သက်ပြီးတော့လေ့လာတာဆိုတော့ဒါကိုစိတ်ဝင်စားတဲ့အကြောင်းလေးလည်းပြောပြပါအောင်အရှိတောင်အာရှမှာဘာကြောင့်စိတ်ဝင်စားဖြစ်တယ
်ဒါဘာဖြစ်လို့အရှိတောင်အာရှဘာသာရက်ကိုလေ့လာဖြစ်တယ်လဲဆိုရင်တော့ကျမငငယ်တော့ဒီ12နှစ်လောက်မှာထိုင်းကိုပြောင်းခဲ့ရတယ်ပေါ့နော်အဲ့မှာဆိုတော့ထိုင်းငယ်ကြောင့်ကိုတွေ့ပေါ့နော်အများကြီးလေ့လာတင်ယူခဲ့ရပြီဗောနော်အဲ့ဒီခါကျတော့ကျမဒီတက်ကလို့ဆက်တက်မဲ့အချိန်မှာဆိုလို့ရှိရင်လည်းကျမသတိထားမိတာဗောနော်ကျမတို့တွေကဒီအိန္ဒိယနိုင်ငံအကြောင်းတွေဒေတာတွေနိုင်ငံအကြောင်းတွေကိုသိပြီးတော့ဒီကျောင်းပညာရေးမှာရောနောက်ပြီးတော့ဒီဗဟုသုတအနေနဲ့ရောသိပြီးတော့ဟိုလူငယ်တယောက်အနေနဲ့ဗောနော်မသိနေဘူးဗောနော်အဲ့လိုမျိုးခံစားမိရဗောနော်အဲ့ဒါကြောင့်ကျမကဒီကဘာကြီးကိုဟိုပေါ်ပြတ်သိရှိဖို့အတွက်ပေါ့နော်ကျမတို့အနောက်အမီဒီယာတွေမှာဆိုလို့ရှိရင်လည်းအရှိတောင်အရှအကြောင်းထပ်စာလို့ရှိရင်ဒီအနောက်မီဒီအနောက်ပိုင်းအနောက်နိုင်ငံတို့နောက်တရုတ်ပြည်အောက်ဩဇာအာဏာကြီးတဲ့နိုင်ငံအကြောင်းတွေပို့ပြီးတော့တို့ကတည်င်းမီဒီယာအနေနဲ့ကလည်းတင်ပြတာပို့ရများတယ်လို့ခံစားမိရပေါ့နော်အဲ့ခါကျတော့ကျမအနေနဲ့ကကိုကမသိရဲ့မသိမှုကနေခြေခံတာပေါ့နော်မသိရဲ့ရပို့ပြီးတော့သိနေတဲ့အတွက်ကြောင့်မို့လို့အရှိတောင်အရှဟောတရလေးလာဒီတက်ကူတို့ပထမဒီပါစလာအထဲကပေါ့နော်ရွေးချယ်ခဲ့တာဖြစ်ပါတယ
်။ဒါပဲဖြစ်ဖြစ်လေကိုမြန်မာနိုင်ငံအပါအဝင်ဒီကိုရဲ့ဒေတာရင်းတော့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ဒါလေ့လာရတဲ့ဆိုတော့လေစိတ်ဝင်စားဖို့လည်းကောင်းပါတယ်။ဆိုတော့ဒါကဘတ်ချလာဒီဂရီတွေကဒီ BA ဘွဲ့တွေကဒါကိုလေ့လာခဲ့တယ်လို့လည်းပြောတယ်။ဆိုတော့ BA ဘွဲ့ကရောဂျပန်မှာယူတက်ခဲ့တာလားဘယ်မှာတက်လဲ BA ဘွဲ့ကိုတော့အဲ့ဒါလည်းပြောပြပေးပ
ါဟုတ်ကဲ့ပါကျမကတော့ဒီ BA ဘွဲ့ကိုတော့ဟိုဟာဒီထိုင်းမှာအရင်ဆုံးမဲဆောက်မှာကျမကဒီဟို GED ပေါ့နော်မင်းမဟုတ်အကြောင်းမှာ GED တက်တယ်ပေါ့နော် GED ဆိုတာကျတော့ဒီ ဟိုအစိုးရတတ်မှတ်ပြုခြင်းမခံထားရတဲ့ဒီအထက်တန်းဟိုပြီးတဲ့ဟိုအဆင့်တတ်မှတ်ချက်ပေါ့နော်အဲ့ဒါကကြာကျွန်မတို့ migrant data ကဒီကျောင်းသူကျောင်းသားတွေကြတော့အဲ့လိုမျိုးထိုင်းဆိုရောမြန်မာဆိုရကရောတတ်မှတ်ထားတဲ့ကျောင်းမှမတက်ခဲ့တဲ့အတွက်ကြောင့်အထက်တန်းပြီးဆုံးလွှတ်ဆိုတဲ့ certificate မရှိဘူးပေါ့နော်အဲ့ခါကျတော့ကျွန်မတို့ကဒီ general education development ဆိုတဲ့ diploma ပေါ့နော်အဲ့ဒါလေးကိုတက်ကြရရှင်အဲ့ဒီကနေစပြီးကျွန်မက scholarship တွေရှောက်တယ်ပေါ့နော်ရှောက်ရင်းနဲ့မှာကျွန်မတို့ခေတ္တကတော့အများကြီးလက်လံမမီဘူးပေါ့နော်အဲ့ဒီတော့ဆိုအဟောင်းကောင်ရဲ့ကျွန်မရွေးချယ်တာဟောင်ကောင်နဲ့ထိုင်းကမဟီတော်တက္ကသိုလ်ပေါ့နော်ဟောင်ကောင်ကကြာကျွန်မဝင်ကင်းဆောင်ပွဲဖြစ်တာမှအောင်မြင်ခဲ့တဲ့အတွက်ကြောင့်မို့လို့ထိုင်းကမဟီတော်တက္ကသိုလ်မှာအောင်မြင်ပြီးတော့ထိုင်းကမဟီတော်တက္ကသိုလ်မှာစတက်ခဲ့ပါတယ်ရှင
်ဆိုတော့မဟီတော်မှာတက်ပြီးတော့မှဟိုမဟာတန်းဟောပါရဂူတန်းကကြာတော့အခုချိုတိုတက္ကသိုလ်မှာတက်တာပေါ့နော
်ဟုတ်ကဲ့ရှင်ဟုတ
်အခုဒီဂျပန်မှာစတင်နေတော့လေကီယိုတိုတက္ကသိုလ်ကဒါ scholarship ပေါ့နော်ပညာသင်ဆုအပြည့်ပေးတာလားကိုဘကရောဘာလို့အားဆက်ရသေးတာရှိလဲ
ကျမကဒီမြန်မာပြည်ကနေလာတော့ကတော့ဂျပန်အစိုးရပေးတဲ့ scholarship နဲ့လာပါเนาะဒါပေမဲ့ပါရာဂူဒန်စတက်တဲ့ခါကျတော့ကျမကတခြား scholarship ကိုရွေးချယ်လိုက်တယ်ပေါ့เนาะတခြား foundation ကပေးတဲ့ scholarship ကိုအခုလက်ရှိ full scholarship ရထားပါတယ်ရှင့
်ဆိုတော့စစောကလည်းအနေချင်းတော့ပြောပါတယ်ထိုင်းမှာမင်းမဟောမှာတက်တယ်ပေါ့เนาะမင်းမဟောဆိုတာကဒီမြန်မာနိုင်ငံကနေပြီးတော့မှရွှေ့ပြောင်းလို့သမားတွေအတွက်လူငယ်ကလေးတွေမိသားစုကလာတဲ့ကလေးတွေအတွက်ဖွင့်ထားတဲ့ကျောင်းပေါ့ဆိုတော့အဲ့ဒီနောက်ကျောင်းလေးကိုလည်းနည်းနည်းပြန်ပြောပြပါမြန်မာနိုင်ငံကနေဘယ်ရွယ်မှာချွတ်လာတယ်လဲဒီနေဆက်မှာရောဘယ်လောက်ထိနေခဲ့ရတယ်ပေါ့နော်ကိုဖြတ်တန်းလာတဲ့အခြေအနေလေးကိုအချင်းချုပ်ကလေးပဲဖြစ်ဖြစ်ပေါ့ပြောပြပေးပါဟုတ်ကဲ့ပါ
ဟုတ်ကဲ့ပါဟုတ်မြန်မာနိုင်ငံတွေထွက်လာတာကတော့ဒီအသက်12နှစ်အရွယ်ပေါ့နော်ဟိုပြည်တွင်းမှာလည်းအရင်ဟိုကျမတို့အနေနဲ့စီးပွားရေးရောပညာရေးရောခက်ခဲတာမျိုးတွေ့ခဲ့ပေါ့နော်အဲ့ခါကျတော့အရင်ဆုံးကကျမ12နှစ်ဆိုတော့ခုနှစ်တန်းဆက်တက်တယ်ပေါ့နော်ခုနှစ်တန်းကျတော့ဒီ CDC Children Development Center ဆိုတဲ့ဒီဒေါက်တာစင်တရာမောင်နဲ့တခြားဆရာတွေဖွင့်ထားတယ်ပေါ့နော်အဲ့ဒီအကြောင်းမှာအရင်ဆုံးကျမ4နှစ်တက်ခဲ့ပေါ့နော်ဆယ်တန်းထိတက်ခဲ့ပြီးတော့မှအမေမဟုတ်မှာပဲ post stand တက်ပြီးတော့နောက် GED program ကိုတက်ခဲ့ပါတယ်
ဆိုတော့အခုလိုမျိုးဂျပန်နိုင်ငံကအထင်ကြီးရတက္ကသိုလ်တစ်ခုမှာတက်ခွင့်ရဖို့အတွက်ပေါ့နော်ကိုဖြတ်တန်းရတဲ့အချိန်မှာရောအခက်ခဲတွေများပါတယ်ရှိခဲ့လေ
။ဟုတ်အခက်ခဲကတော့ဒီဟိုအစင်းစင်စာမွေးဖြေရတာအင်တာဗျူးဖြေရတာပေါ့နော်။နောက်ကိုဘက်ကနေပြီးတော့ကြိုးစားအထောက်မှုကိုလည်းအမြဲတမ်းဟိုလုပ်နေရမယ်ပေါ့နော်ဒီအထူးတစ်ဖြစ်သူတို့ကဟိုဂျပန်စာဂျပန်စကားမလိုဘူးလို့ပြောပေမဲ့လည်းဒီဂျပန်စာဂျပန်စကားနည်းနည်းတက်လို့ရှိရင်ကိုယ်နေရာဂျပန်တက်ကတူလာလို့ရှိရင်ပို့ပြီးတော့ networking ပိုင်းပဲဖြစ်ဖြစ်ပေါ့နော်ဆရာဆရာမတွေနဲ့ဒီ supervisor နဲ့စကားပြောတာပဲဖြစ်ဖြစ်နောက်လူနေတူကကိစ္စမှာဖြစ်ဖြစ်ပို့ပြီးတော့အဆင်ပြေရပေါ့နော်အဲ့ခါကျတော့ကိုသွားမဲ့နိုင်ငံရဲ့ဘာသာရပ်ကိုလေ့လာထားရလဲကောင်းတယ်ပေါ့နော်နောက်ပြီးတော့အစင်းစင်းဟိုတခြားကျောင်းသူကျောင်းသားအရင်ချင်းပြေးဝရတဲ့ကျောင်းသူကျောင်းသားတွေနဲ့ကိုကရှင်ပြန်ရတဲ့အခါကျတော့ကိုအနေနဲ့ကလည်းအင်္ဂလိပ်စာဖြစ်စေဟိုဘာသာရပ်ဆိုင်ရာဟိုပညာပေါ့နော်ဘဟုတုတ္တကိုဖြစ်စေပေါ့နော်ဟိုစူးစမ်းနေအထောက်မှုရှိနေတယ်ပေါ့နော်နောက်ကိုတိုင်းလည်းကဲကိုစူးစမ်းထုတ်မှုကပေါ့နော်ဟိုအဆင်သင့်မဖြစ်သေးဘူးဆိုရင်လည်းဒီအင်တာဗျူးလုပ်တဲ့ခါကျရင်ကိုကတကယ်ကိုရဲ့ရည်မှန်းချက်အိမ်မကိုတေချာဖို့ပွင့်လင်းလင်းပေါ့နော်ပြောဆိုနိုင်မယ်ဆိုလို့ရှိရင်တော့အခွင့်အရေးကပို့ပြီးတော့ပို့စီလာမယ်လို့ထင်ပါတယ်ဟုတ
်ဂျပန်မှာဆိုလို့ရှိရင်လည်းဒါမြန်မာအတိုင်းဝိုင်းတချို့လည်းရှိကြတယ်လေဆိုတော့အကြောင်းတစ်ဖက်တက်နေရင်လည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စတွေမှာရောပါဝင်ဖြစ်လာဗားရီမြန်လုပ်ဖြစ်လေ
အဓိကတော့မြန်မာနိုင်ငံအနေနဲ့ကကြတော့ရန်ပုံငွေအဓိကလိုအပ်တယ်လို့ထင်တယ်ပေါ့နော်ဒီစစ်ပေးရှောင်းနေအတွက်ရောစစ်ပေးရှောင်းပညာရေးကျန်းမာရေးကိစ္စတွေရောနောက်ပြီးတော့စစ်ရေးအတွက်ပေါ့နော်အခါကျတော့ကျမတို့ကဟိုဂျပန်နိုင်ငံမှာရှိတဲ့ဒေါ်လာရင်းအင်အားစုတွေနဲ့အတူပေါ့နော်ဟိုအမျိုးမျိုးသောပွဲတွေကိုကျင်းပတဲ့နေရာမှာကိုတက်နိုင်တဲ့နေရာနဲ့ဝင်ကူပေးတာမျိုးပေါ့နော်ဥပမာဆိုလို့ရှိရင်ဟင်းချက်ပြီးတော့ရောင်းနေဆိုလို့ရှိရင်လည်းကိုကစက်တုန်နေကိုရတာပါအဲ့လိုမျိုးပေါ့နော်အဲ့လိုနော်အလှခံတာဆိုလို့ရှိရင်ဒီဘက်မှာဆိုလို့ရှိရင်ဟိုဟာစနစ်တနင်္ဂနွေမှာအလှခံတာမျိုးရှိရပေါ့နော်အဲ့ခါကျရင်ကိုကလမ်းပေါ်မှာ၃နိုင်လောက်မတက်ရပြီးတော့အလှခံတာပေါ့နော်အဲ့လိုမျိုးတွေလည်းကိုအစင်ပြဲချိန်ပါဝင်ပြီးတော့ပါဝင်တာမျိုးပေါ့နော်လက်မှတ်ရောင်းတဲ့ကိစ္စပါအဲ့လိုမျိုးနည်းနည်းပါးပါကိုတက်နိုင်တဲ့နေရာနဲ့အဖြစ်ပေးတာမျိုးတော့ရှိပါတယ
်ခုဒီဘာဂူပွဲပြီးသွားတဲ့အချိန်ကြလို့ရှိရင်ကိုရဲ့ဘဝမှာဒီမိသားစုနော်ဒီကိုရဲ့ဒီအတိုင်အဝင်အကိုရဲ့လူမှုအတိုင်းဝိုင်းအတွက်ကိုတိုင်းမီအတွက်ဘာရင်းမြန်ပြန်ပြီးတော့အချို့ပြဆောင်ရွက်ခြင်းပါလဲကိုရဲ့အနာကက်အိမ်မက်ကရောဘာမြန်ဖြစ်မလဲရှင်
ဟုတ်အတိအကျတော့ကျမပညာရပ်ပိုင်းဆိုင်ရာဝပါဒကူတန်းထိရွေးချယ်ခဲ့ပြီဆိုတော့ဗောနော်ပညာရပ်ပိုင်းဆိုင်ရာနဲ့ပဲပတ်သက်ပြီးတော့ဒီမြန်မာပြည်အတွက်အကျိုးပြုချင်တယ်ဗောနော်ဟုတ်ဟိုမြန်မာပြည်ကရဲ့အခြေအနေတွေပြန်ပြီးတော့ဟိုကောင်းလာခဲ့မယ်ဆိုလို့ရှိရင်မြန်မာပြည်ကတက္ကသိုလ်မှာဖြစ်ဖြစ်ပေါ့နော်ဆရာမဝင်လောက်တာမျိုးပေါ့နော်နောက်ပြီးလို့ရှိရင်တခြားဒီပညာရေးကိုလက်လံမီဖို့အခွင့်အရေးအားနည်းတဲ့ဒီနေရာဒေသတွေမှာတွားပြီးတော့ပညာကျမရဲ့ကျမတင်ချရဲ့ပညာရက်ပိုင်းဆိုင်ရာဥပမာသုတေသနဟိုဘယ်လိုဟိုလေဘယ်လိုလောက်ရမလဲအဲ့လိုမျိုးအခြေခံပေါ့နော်သုတေသနနဲ့ပတ်သက်ပြီးတော့ပြန်လည်မျှဝေတာမျိုးနောက်တမိုင်းပညာရဲ့နဲ့ပတ်သက်ပြီးတော့နောက်ရှေ့တောင်အရှာလေးလာရေးဘာတရရဲ့နဲ့ပတ်သက်ပြီးတော့ပေါ့နော်သုတေသနလုပ်နည်းတွေကိုပြန်ပြီးမျှဝေတာမျိုးအဲ့လိုမျိုးကျမအနေနဲ့ပညာရက်ပိုင်းဆိုင်ရာနဲ့ပဲပြန်ပြီးတော့ contribute လုပ်တာမယ်လို့ညီမှန်းထားပါရဲ့ရှင်
ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့အမျိုးသမီးကဏ္ဍမှာပါဝင်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးများတင်ပါတယ်ရှင်ဟုတ်ကျမလည်းကျေးဇူးများပ
ါသိမ့်မြိုင်ရင်မှာတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ဖို့ရှိပါတယ်အခုတခါတော့မတန်ဆွမ်းငင်းစည်းချန်ပီယံတယောက်အကြောင်းသုဒ္ဓဆောင်းအမေရိကန်တကွင်စီစဉ်မှာနားဆင်ရမှာပါငယ်စဉ်ကတည်းကမတန်ဆွမ်းတူဖြစ်ပေမဲ့မြင်းစည်းရာဝါသနာပါတဲ့ကိုနိုင်လတ်ဝင်းခေါ်ဖက်ဒရစ်ဝင်းဟာအမေရိကန်ပြည်ထောင်စုကငင်းအလှစီးပြိုင်ပွဲတွေမှာစုတသိတွေအများကြီးရရှိခဲ့ပါတယ်အခုချိန်မှာတော့မြင်းစည်းနီးပညာဟောပြောပွဲတွေမှာရောဒဏ်အဖြစ်နဲ့ပါဆောင်ရွက်နေတဲ့ကိုနိုင်လတ်ဝင်းဟာအမေရိကန်ပြည်ထောင်စုမှာရှေ့နေတူဖြစ်နေအတန်မွေးဝမ်းနေတာပါကိုအောင်ကရဲကူးတင်ပြထားပါတယ်
ကျွန်တော်ဒီကိုရောက်တာ1999ပေါ့ကျွန်တော်အသက်23နှစ်မှာရောက်တယ်ကျွန်တော်အဖေကကျွန်တော်နိုင်ငံခြားမှာပညာသင်ဖို့ဆိုပြီးတော့ဟို F1 student visa နဲ့ကျွန်တော်ဒီကိုရောက်လာတယ်ကျွန်တော်ကမြန်မာပြည်မှာတကုံတက္ကသိုလ်မှာတတိယနှစ်တည်းတက်ခဲ့တယ်ဥပဒေပညာကိုတက်ခဲ့တယ်ဥပဒေကိုငငယ်လေးရဝါသနာပါဘာဖြစ်လို့လဲတော့မသိရှင်းနေဖြစ်ဖို့အတွက်ကပထမ undergrad ပေါ့ any degree 4နှစ်ကျွန်တော်တက်ရတယ် political science တက်ရတယ်ပြီးတော့resume တွေကောင်းပါတယ်အားကစား resume တို့ဟိုလူမှုရေး resume တို့ community resume service တွေဘာတွေလုပ်ခဲ့လဲအဲ့ဒါတွေအကုန်လုံးစုံအောင်ဟိုစုရတယ်ပေါ့နော်စုပြီးတော့ law school ကရှောက်တယ်ဆိုတဲ့အခါကျ now law school ကြတော့ကျွန်တော်က law school ခေါ်ပဲသူကဥပဒေသိပ္ပံပါတယ်ဘုရားကြတော့သူကကြတော့3နှစ်ဆိုတာကတော်တော်စူးစမ်းပြီးမြန်မြန်သွားတဲ့လူတွေ3နှစ်နဲ့ပဲပြီးတယ်တောင်းတောင်းလူတွေက4နှစ်တချို့ဆို9နှစ်ထိကြာတယ်မလိုက်နိုင်ဘူးအရင်ခွဲတယ်ကျွန်တော်ကတော့3နှစ်နဲ့ခြားတယ်ဘာလို့ဆိုတော့ကျွန်တော်ကမိဘတွေလည်းလှုပ်ရွေးရမယ်ရောက်တာလည်းရှိတယ်အလုပ်လုပ်ရမယ်အကြောင်းတက်တယ်ဆိုတော့အမြန်ဆုံးပြီးကျင်တယ်ဆိုပြီးတော့ကျွန်တော်3နှစ်ကိုအပြတ်ခြားလိုက်တာပေါ့
ကျွမ်းကျင်မှုတွေလောက်တာကြာတော့လည်းကျွမ်းကျင်
I like it because they're animals, and you can ride on them and you can teach them how to do stuff and they can do tricks and then you can perform and get places. My sister likes horses, but she's scared to even sit on the horse and my brother, he knows how to ride, he just doesn't ride that much.
America ပြန်ရောက်တော့ဘဝတက်ကစားစားတဲ့အခါကျတော့ကျွန်တော်ကပညာသင်နေတာနဲ့မိဘကိုလှုပ်ကြွေးရတာနဲ့အမေရတဲ့နေမကောင်းတော့ပတ်စံပူရတာနဲ့ကျွန်တော်မှပတ်စံတပြားမှလည်းမရှိဘူး။ရှာတခါကျွန်တော်ရက်ပေါင်းများစွာကျွန်တော်ထမင်းတနက်ပဲစားခဲ့တာတွေအများကြီးရှိတယ်။အဲ့ဒီခါကျတော့ကျွန်တော်ကမြင်းကိုမစီးနိုင်ဘူးဗျအနားလည်းမကတ်နိုင်ဘူး။ဘာလို့လဲဆိုတော့အရန်စီးကြည့်တယ်ဒီနိုင်ငံမှာနော်အရန်တထင်းတွေပဲလှုပ်တဲ့အလုပ်ပေါ့နော်။ကုန်ကျစရာအရန်များအဲ့ဒီခါကျတော့ကျွန်တော်ကဒီရှင်းနေဖြစ်တော့မှငါစူးစမ်းမယ်ရှင်းနေဖြစ်သွားရင်ငါဝင်ဝင်ကောင်းကောင်းရရင်ငါမြင်းကိုပြန်စီးမယ်ဆိုတော့ကျွန်တော်ရှင်းနေဖြစ်ပြီးနှစ်နှစ်ပေါ့ပထမတစ်နှစ်မှာကျွန်တော်ရှင်းနေရဲ့ဒီကျွန်တော် loss ကျွန်တော်ပညာရေးအကျွေးကဒေါ်လာ3သိန်းပေါ့အကျွေးတက်တယ
် Welcome to Marlboro ပေါ့
ရိုက်ထ
ပထမတစ်နှစ်အတွင်းမှာကျွန်တော်အဲ့ဒေါ်လာ3သိန်းကိုတစ်ခါလေးဆိုင်တယ်တစ်ခါလေးကျွန်တော် base အကျွေးကိုချက်ချင်း supply လိုက်တယ်ကျွန်တော်ဘာလို့ဆိုတော့ကျွန်တော်အကျွေးရှိတဲ့လူသားမျိုးတွေမှာကျွန်တော်မပါခြင်းဘူးဆိုတော့ကျွန်တော်အဲ့အကျွေး3သိန်းကိုကျွန်တော်ဆက်လိုက်တယ်ဒုတိယနှစ်ကျတော့ကျွန်တော်ပတ်စံစဆူတယ်စဆူတဲ့အချိန်မှာကျွန်တော်စုပြီးတော့ကျွန်တော်မြင်းပြန်စီးမယ်ဆိုပြီးကျွန်တော်အဲ့မှာမြင်းမှာသွားပြီးတော့ပြန် join လုပ်တယ်ပေါ့မြင်းကလပ်မှာ
လက်ဆောင်ပေးတာစပိန်သွားတော့ကကျွန်တော် Spanish ရဲ့မြင်းရိုးရာမှာသူကအလှဆင်တဲ့ဥစ္စာပါလား
Thank you.
နာသာနောက်6လောက်တခုပေါ့ဒီနိုင်ငံမှာတော့ကျွန်တော်6လောက်တည်းအများကြီးလောက်ထားတယ်မြန်မာပြည်မှာဆိုရင်မြန်မာပြည်ကမတမဆွမ်းနေတော်တော်တနာဖို့ကောင်းတယ်တရားဆိုရင်ဒါပြေးတဲ့ဟာပေါ့မြင်းငွေမှာပြေးတာလွှားတာမြေကြီးထဲမှာတောင်တက်တာတောင်ပေါ်တက်တာတော်တော်ကောင်းတယ်ဒီကောင် flex အဲ့ရကိုကျွန်တော်သုံးတယ်တရားကြတော့ကျွန်တော်ရိုးရိုးလမ်းလျှောက်တဲ့နေရာမှာယုံနေပါသေးတဲ့နေရာမှာကျွန်တော်သုံးတယ်ဒါမြင်းငွေမှာကျွန်တော်သုံးတယ
်ငငယ်လေးကငင်းလေးတွေရန်ကုန်မှာကျွန်တော်နေတဲ့အခါဖြတ်လာလို့ရှိရင်အဲ့ငင်းခွာတန်လေးတွေကြာအကျန်းကျွန်တော်ရင်ခုန်နေငငယ်လေးကကျွန်တော်ဆင်းဆင်းပြေးမယ်ကျွန်တော်ခြေတော်တစ်ဖက်မတောင်းလှုပ်တော့လှုပ်လို့နဲ့ကျွန်တော်ပြေးမယ်ပြေးပြီးအဲ့လမ်းဘေးကမြင်းလေးတွေစီးစီးနေနေတိုင်းစီးတဲ့အခါကျတော့ကျွန်တော်အဲ့မှာအလိုလိုကျွမ်းကျင်သွားတာပေါ့ကျွန်တော်စိတ်ထဲသူခန္ဓာကိုယ်ထဲမှာလည်းပါရမီပါတယ်ပဲပြောရမလားမသိဘူးကျွမ်းကျင်ပြီးတော့ကျွန်တော်16ဟို10တန်းအောင်တဲ့ခါကျတော့ကျွန်တော်အဖေကကျွန်တော်မေးတယ်ဘာလို့ခြင်းလဲရှင်းရခါကျတော့ကျွန်တော်မေးတော့ကျွန်တော်ကမြင်းဝယ်ပေးလို့ပြောတာပေါ့ပြောတဲ့ခါကျတော့ကျွန်တော်အဖေက shock ဖြစ်သွားတယ်ကျွန်တော်ခြေတော်တစ်ပတ်မတန်တော့သူကခက်ရှင်းမသိမလုပ်ပေးခြင်းဘူးစိတ်ပူတာပေါ့ဗျာမိဘဆိုတော့အဲ့နဲ့ကျွန်တော်ဟို riding ဟိုရန်ကုန်မြင်းစီးအတင်းမှာကျွန်တော် member ဝင်ပေးမယ်ဆိုပြီးရန်ကုန်မြင်းစီးတဲ့မှာကျွန်တော် member ဝင်ပေးလိုက်ကျွန်တော်ရန်ကုန်မြင်းစီးတိရောက်သွားတဲ့ခါကျတော့ကျွန်တော်အဲ့မှာနီးပြဆရာပေါ့နော်နီးနီးစနစ်မှုပေါ့ဆရာဦးငင်းကျော်ကကျွန်တော်တေချာပြန်ပြီးတော့ moment တင်နိုင်ပေးတယ်ဘာလို့လဲဆိုတော့ကျွန်တော်ကခက်ရှင်းပြောရင်လမ်းမေးမှာအကျန်းစီးလာတယ်လို့ဆိုတော့မြင်းကိုပြုံတိုင်းစီးနိုင်တယ်ဒါပေမဲ့ဟိုမှာကျတော့နီးနဲ့စနစ်နဲ့ English ပုံစံနဲ့ထိုင်တာကရခဏစမချာချာစီးဖို့ကျတော့မတူဘူးလေစနစ်တရမတူတဲ့ခါကျတော့ကျွန်တော်ဆရာဦးငင်းကျော်တင်ပေးတယ်
ကျွန်တော်ဘယ်တော့မှမြင်းကိုခုံနဲ့မတောက်ကျွန်တော်ခတ်တဲ့လို့ပဲလုပ်တယ်လွယ်တဲ့လို့မလုပ်ပိုကမှလွယ်တဲ့လို့လုပ်လိုက်ရင်ငပြင်းဖြစ်လာအဲ့တော့ဒီကကိုကုတ်ကဘဝကိုခောင်းလောက်တာဆိုတော့ဘယ်လိုအခြေအနေမျိုးပဲပဲဂျုံကဂျုံပါမိမိဘဝက challenge ကို ready ဖြစ်တာပါဗျာ
ဆရာပြောတဲ့စကားတစ်ခုရှိတယ်မင်းကငါတို့ကမင်းမြင်းနဲ့လူနဲ့အရန်တဟဇာတာဖြစ်တယ်ပေါ့အဲ့ဒီပညာတကူကသင်ပြလို့သင်လို့မရဘူးလူပြောကိုဒါပေမဲ့ငါတို့မင်းကိုစနစ်တော့သင်ပေးမယ်ဘလို့ထားရတယ်ဘလို့ကြိုးကန်ရတယ်စနစ်သင်ပေးမယ်ဒါပေမဲ့မြင်းနဲ့လူနဲ့တဟဇာတာပို့ဖြစ်တာမိမိရဲ့စိတ်ထဲမှာပါမရတာမိမိရဲ့ originally ကျွမ်းကျင်မှာရတယ်ပေါ့ဒါမင်းမှာရှိတယ်ပေါ့အဲ့တော့ဒါပေမဲ့ဒါမင်းအနေနဲ့ပို့ပြီးလှအောင်ကြိုးစားပေါ့မြင်းရဲ့မြင်းစီးတဲ့ခါမှာ smart ချာချာဖြစ်အောင်လုပ်ပေါ့ကျွန်တော်တို့ရန်ကုန်မြင်းစီးတင်ကိုရန်ကုန်တိုင်းရန်ကုန်တိုင်းအတင်းကကျွန်တော်လက်ရွေးစင်နေနဲ့ရွေးချယ်လိုက်တယ်။ဘာလို့လဲကျွန်တော်နိုင်တာတွေအများကြီးပဲ။ဆိုတော့ရန်ကုန်တိုင်းအဲ့တုန်းကပြည်နယ်နဲ့တိုင်းပေါင်းစုံမှာရန်ကုန်တိုင်းကအရွေးခံရတယ်ဆိုတော့ရန်ကုန်ရှိတယ်။ဘာလို့ဆိုတော့ငွေကြီးလည်းအများကြီးပေးတယ်။ထောက်ပံ့ကြီးတွေအများကြီးပေးတယ်။နောက်ပြီးသူတို့ကအတော်ဆုံးတွေပဲရွေးတယ်။ဘာလို့လဲရန်ကုန်တိုင်းဆိုတော့လေ။
ဆိုတော့ကျွန်တော်ခြေနင်းခွင့်မတုံးတော့ဘူး။မတုံးတော့ပဲနဲ့ကျွန်တော်ကတရားဝင်ပဲ။ဒီနေ့အစွတ်ထားတဲ့သဘောလေးပဲ။ဟိုတကယ်ပြုတ်ကျမယ်ဆိုတော့ကျွန်တော်ပြုတ်ကျသွားနိုင်တယ်။ဒါပေမဲ့နည်းနည်းလေးကိုယ်နည်းနည်းလေးထိမ့်မိတာတဲ့ဘောတကယ်ဖြစ်လာပြီဆိုတော့ slide ဖြစ်ပြီကျွန်တော်ပြောချင်တယ်ခြေနင်းခွင့်လိုမျိုးအားကိုးလို့တော့မရဘူးဒါကျွန်တော်တက်ဒီဟာကျတော့ခြေတော့နဲ့ဖြည့်တဲ့အခါဘယ်လိုရှိရလဲကျွန်တော်များများအားကစားသမားတွေကသူတို့ကမြင်းကိုပဲ training လုပ်တယ်လူကိုမလုပ်လူကဝါကျဲပြအမမကိုခန္ဓာကိုရဲ့ကိုခန္ဓာကိုကိုထိမ့်သိမ့်နိုင်မှုကမြင်းပေါ်မှာအရန် effect ဖြစ်တယ်ပေါ့နော်ကိုရဲ့ကိုက light ဖြစ်ရင်မြင်းက light ဖြစ်တယ်ကိုက balance ဖြစ်ရင်မြင်းက balance ဖြစ်တယ်အဲ့တော့ကျွန်တော်ကကိုလည်းအမြဲတမ်းဟိုကိုရဲ့ balance ကိုမြင်းရှိကိုမပို့ကို balance ကိုကိုသေတယ်ကိုခန္ဓာကိုကိုကသေတယ်အဲ့တော့ကျွန်တော်အမြဲတမ်းအားကစားလုပ်တယ်ပေါ့ဗျာလေ့ကျင့်တယ်ဆိုကျွန်တော်မြင်းပေါ်မှာမတက်ရက်တာတို့ပါတို့သူ balance တွေပါရေလုံနိုင်ကို balance လုံနိုင်ရမယ်အနေထားမှာရှိရမယ်လေဟုတ်တယ်မလားဆိုတော့အဲ့လိုမျိုးဆိုမြင်းကလည်းကျွန်တော်ဘာပဲလှုပ်လှုပ်လက်ခံတဲ့အားမျိုးဖြစ်ရမယ်မြင်းပေါ်မှာအတက်ဆင်းရဆာကိုကမြင်းကမလှုပ်သွားရဘူးကိုလှုပ်မယ်ဆိုရင်ပြန်တက်နိုင်တဲ့အနေထားဖြစ်ရမယ်အဲ့လိုတော်တော်အားသာသမားတွေကမြင်းကိုပဲ training လုပ်တယ်လူမလှုပ်ဘူးကျွန်တော်ကလူကိုလည်းလှုပ်တယ်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှတ်ခွင့်ရဲ့စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင
်။မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်။အခုတော့သိပ္ပံနဲ့နေပညာကဏ္ဍပါ။ American ပုဂ္ဂလိကအာကာသစူဇန်ရေ Firefly Company ရဲ့လာစင်းရင် Blue Ghost ဟာ မတ်လဇန်ပိုင်းလမျက်နာပေါ်အောင်မြင်တဲ့သစင်းနိုင်ခဲ့တာကြောင့်လပေါ်ကိုလူတွေသွားဖို့အပအဝင်စူးစမ်းမှုတွေလုပ်ဖို့လမ်းစားဖြစ်လာတယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာဖရီဒာတင်ကပြောပါတယ်ဒေါခင်မျိုးသက်ကတင်ပြထားပါတယ်
NASA နေပြီးတော့ပုဂ္ဂလိကအာကာသယာဉ်တွေကိုတုံးပြီးတော့လကဘာမှာစူးစမ်းလေ့လာမှုတွေလုပ်နေတာတွေ့ရပါတယ်။အခုနောက်ဆုံးမကြာသေးခင်က Blue Ghost ဒီအာကာသယာဉ်နဲ့လကဘာပေါ်မှာဆင်းသက်နိုင်တယ်လို့သိရပါတယ်။ NASA နေပြီးတော့ပုဂ္ဂလိကအာကာသယာဉ်တွေတုံးပြီးတော့ဒီလကဘာစူးစမ်းရေးလုပ်နေတဲ့အကြောင်းလေးနည်းနည်းပြောပြပေးပ
ါ။ပုဂ္ဂလိကကုမ္ပဏီတွေလုပ်ငန်းရှင်တွေကနေ NASA နဲ့တွဲပြီးတော့ဗောနော်ဒီအမေရိကန်နိုင်ငံမှာအာကာသလေ့လာစူးစမ်းရေးသုတေသနလုပ်ဖို့အတွက်ကိုစီမံကိန်းတစ်ခုရှိပါတယ်အဲ့ဒါ Artemis ဆိုခေါ်ပါတယ်အဲ့ Artemis စီမံကိန်းအရာအဓိက Artemis ရဲ့ program လောက်ဟိုအရင်သွားမယ်ဟိုတကယ် destination နောက်ဆုံးရည်မှန်းထားတာပါလဲဆိုလို့ရှိရင်အင်္ဂါဂျူပေါ်လူရောက်ဖို့ပေါ့အင်္ဂါဂျူမသွားခင်လူမရောက်ခင်ဗောလပေါ်လူပြန်သွားကြစို့ဆိုပြီးတော့ NASA စီစဉ်ပါတယ်အဲ့အစီအစဉ်နဲ့ဟာကိုပုဂ္ဂလိကကုမ္ပဏီတွေကိုငှားပြီးတော့လှုပ်လိုက်လို့ရှိလို့ရှိရင်ပို့ပြီးတော့တက်တာမယ်ပို့ပြီးတော့လေဇေယိစကတက်တာတဲ့အပြင်ပို့ပြီးကောင်းတဲ့ရလတ်တွေရနိုင်တယ်ဟိုဟာပေါ့နော်အာကာသစူးစမ်းလေ့လာရေးနဲ့ပတ်သက်ပြီးတော့လုပ်နေတဲ့လုပ်ငန်းရှင်ကုမ္ပဏီတွေရှိတယ်အဲ့ဒီကုမ္ပဏီတွေနဲ့လှုပ်တာအကောင်းဆုံးပဲဆိုပြီးတော့စဉ်းစားပါတယ
်အခု2025ပါပဲပေါ့နော်လူ့ဟုတ်ဆိုတော့အာကာသစူးစမ်းရင်ကလကဘာပေါ်ဆင်းနိုင်ပါတယ်ဆိုတော့အဲ့ယင်နဲ့ဒီမစ်ရှင်လေးကြောင်းနည်းနည်းပြောပြပေးပါဒေါက်တာပရိသတ်တ
ဲ့ဟုတ်ဟုတ်ကဲ့ဟုတ်2024ခုနှစ်မှာဒီအမေဟိုဟာအမေရိကန်နိုင်ငံကနေပြီးတော့ပုဂ္ဂလိကကုမ္ပဏီဖြစ်တဲ့ SpaceX Falcon 9ဆိုတဲ့ဒုံးယင်နဲ့အဲ့ဒီခုန Firefly Aerospace ကုမ္ပဏီရဲ့ဒီလပေါ်ကိုဆင်းနေရင် Blue Ghost ကိုလွတ်တင်လိုက်ပါတယ်အဲ့ဒါအခုအဲ့ဒီလပတ်ဇန်ကြောင်မှာလဲနေပြီးတဲ့အခါကျပြီးခဲ့တဲ့မတ်လဇန်လောက်ကဘလူးဂိုဆိုတဲ့လာဆင်းရှင်ကအောင်မြင်စွာဆင်းသက်နိုင်ခဲ့ပါတယ်။ဒါပထမအဦးဆုံးပုဂ္ဂလိကလုပ်ငန်းရှင်ကုမ္ပဏီထဲမှာပထမအဦးဆုံးအောင်မြင်တာပါ။ဒါမတိုင်ခင်ကတခြားအမေရိကန်ကုမ္ပဏီတစ်ခု Perry Green ဆိုတဲ့ Lunar Lander ဆင်းခဲ့တဲ့အခါကျတော့ဆင်းတော့ဆင်းသွားတယ်။ဒါပေမဲ့ तू ကဟိုပုံမှန်အနေထားရမဆင်းပဲနဲ့ तू ကရိုင်ပြီးတော့ဘေးဒိုက်ကြီးဆင်းလို့ဖြစ်သွားတဲ့အတွက်မအောင်မြင်ဘူးလို့ပြောရမှာပေါ့။အဲ့တော့ဒါဒီBlue Ghost က Firefly Aerospace Corporation ရဲ့ပထမဦးဆုံးအမေရိကန်နိုင်ငံရဲ့ပုဂ္ဂလိကလုပ်ငန်းရှင်အာကာသလေ့လာစူးစမ်းရေးလုပ်ငန်းရှင်နဲ့မှအကောင်ဆုံးနဲ့ဟောပထမဦးဆုံးလပ်ပေါ်ကိုအောင်မြင်စွာဆင်းသက်နိုင်တဲ့အလုပ်တစ်ခုဖြစ်ပါတယ်ခင်ဗျ။ဟု
တ်ကဲ့ဆိုတော့ဒီ Blue Ghost ရှင်နဲ့မှပေါ့နော်ဘာတွေထည့်ပေးလိုက်ပါလဲဒီ NASA နဲ့ပြီးတော့
ဒီ Blue Ghost ရှင်နဲ့မှပါပါွားလဲဆိုတဲ့အခါကျပထမဦးဆုံးကတော့ Blue Ghost ရဲ့ဟိုယင်ကအကြီးမဟုတ်ပါဘူးတနိုင်တပိုင်းစောက်ထားတဲ့ယင်ပုံစံမျိုးပေါ့နော်ကီလိုဂရမ်60လောက်ပဲရှိပါတယ်ပထမဦးဆုံးလပေါ်ကိုအောင်မြင်စွာဆင်းသက်နိုင်မလားဒီလာဆင်းယင်ကအောင်မြင်စွာဆင်းသက်နိုင်မလားအဲ့တော့ तू အောင်မြင်စွာဆင်းသက်နိုင်တယ်ဆင်းသက်ပြီးတဲ့အခါကျတော့ तू ကပထမဦးဆုံးကင်မရာနဲ့ဓာတ်ပုံရိုက်ပြလိုက်ပို့လိုက်တယ်လीကဘာကိုသူ့မှာတိတ်ပန်ဆိုင်ရာကရိယာ10ခုလောက်ပါသွားပါတယ်10ခုထဲမှာအရေးအကြီးဆုံးကတော့လကဘာကြီးရဲ့မြေအောက်မိုင်900လောက်အထိအ낵ကိုတိုင်းနိုင်တဲ့ဆက်တစ်ခုပါသွားပါတယ် Lunar Magnetotelluric Sound System လို့ခေါ်ပါတယ်လကဘာရဲ့ဘူမိဗေဒအရသူကြောက်လွှာတွေဘလောက်ရှိသလဲအ낵ဘလောက်မှာရေရှိသလဲဘလို့တတ်ထူမျိုးရှိသလဲဆိုတဲ့ဟာကိုတိုင်းနိုင်တဲ့ဟာအဲ့အဲ့ဒါပါပါတယ်။နောက်ပြီးကဘာနဲ့လကိုအတိအကျပြန်တိုင်းလို့ရတယ်အဲ့ဒီမှာပြန်ပြီး reflector လို့ခေါ်ပါတယ်။မှန်ပေါ့နော်။အဲ့ဒီမှန်တစ်ခုကိုသူတို့အဲ့ဒါစင်နာထည့်ပေးတာပါပါတယ်။အရေးကြီးတဲ့အထက်မှာဒီလပေါ်ရောက်သွားတဲ့အချိန်ကဘာရဲ့တန်လိုက်မုန်တိုင်းတွေကြောင့်တန်လိုက်စကွင်းတွေကြောင့်ဟိုကွန်ပျူတာနဲ့ data ကို run လုပ်လို့ရမရဆိုတဲ့ဟာကို test လုပ်တဲ့ဟာပေါ့နော်။နောက်တစ်ခုကပါလဲဆိုလို့ရှိရင်လပေါ်မှာမဟုတ်ပါဘူး။ဖုန်နေအမှုန်နေအများကြီးရှိတယ်လीအဲ့ဒီအခါကျတော့သူ့မှာဟိုဟာပေါ့ဆိုလာအချက်တွေပါပါတယ်အဲ့ဆိုလာအချက်တွေကအမှုန်ဒီလပေါ်မှာရှိတဲ့ဖုန်မှုန်နေကြောင့်သူကအဲ့ဒီဒီဆိုလာအချက်တွေကိုကာသွားတယ်ကာသွားတဲ့အခါကျတော့သူကဟိုဖျက်စစ်တတ်မရတော့ မရတော့တဲ့အတွက်ဆက်ပြီးတော့သူကအလုပ်လုပ်လို့မရဘူးပေါ့နော်အဲအဲ့ဒီဟာရဲ့ပြဿနာကိုဟိုပြန်လဲဖြေရှင်းပေးဖို့အတွက်ဆိုပြီးတော့ dust mitigation system ဆိုရှိတယ်အဲ့ဒီဟာကိုဘာနဲ့တွားမလဲဆိုလို့ရှိရင်ဟို electrostatic ပေါ့နော်လျှက်စစ်နီးနဲ့ဒီအပုံတွေဖယ်မလားဒါမှမဟုတ်ဟိုကားဝိုက်ပါလို့ဟာမျိုးနဲ့ဖုန်တွေကိုဖယ်တဲ့ဆက်မျိုးလုပ်မလားဒါမှမဟုတ်လေမှုတ်တဲ့ဟာမျိုးနဲ့ဖုန်ကိုပုတ်ထုတ်လိုက်မလားအဲ့ဒီဟာနဲ့ပတ်သက်တဲ့ဟာသူတေသနာလုပ်တဲ့ဆက်ပါပါတယ်နောက်တစ်ခုကဒီလဘော်မှာရှိတဲ့ပစ္စယံဇာတဒီလဘော်ရဲ့မြေရဲ့မြေဆိုင်မြေခဲကိုဟိုပါပေါ့နော်လေမှုတ်တဲ့ဆက်ကလေးတစ်ခုနဲ့သူကအမှုံလေးကိုထုတ်လိုက်ထုတ်ပြီးတဲ့အခါကျလို့ရှိရင်စမ်းတတ်တဲ့ကရိယာတစ်ခုတည်းကိုတွန်းထည့်ပေးလိုက်တဲ့ဆက်တစ်ခုပါတယ်ပြီးတဲ့အခါကျတော့ X-ray ရောင်ခြည်နဲ့ဟိုလဘော်မှာရှိတဲ့ကြောင်းတယံဇာတတွေကိုတိုင်းတဲ့ဆက်လည်းပါပါတယ်နောက်တစ်ခုဟို GPS system ပေါ့နော်ဟို global positioning system ဆိုကျွန်တော်တို့အခုတုံးနေတဲ့ဒီကားမောင်းလို့ရှိရင်ညမြေပုံနေမိစရာမလိုဘဲနဲ့ကားပုံမှန်နေဘယ်ကွေညာကွေပြောလို့ရတဲ့ GPS system မျိုးကိုလည်းသူကဒီလဘော်မှာရှိတဲ့လဆင်းရင်ကောလပတ်တဲ့ရင်ကောနောက်ကြလို့ရှိရင်လဘော်မှာတွားမဲ့ robot ကားပေါ့နော်အဲ့ဒီကားအတွက်ဆိုရင်ဒီ GPS system မှာဒီကဘာကနေပြီးတော့ပြတင်ထားတဲ့ဂျိုဒူးတွေ GPS ဂျိုဒူးတွေ satellite system နဲ့တွဲပြီးတုံးလို့ရမရအဲ့ဒါကိုလည်း test လုပ်တာလည်းပါပါတယ်။နောက်ဒီလဘော်မှာရှိတဲ့တန်လိုက်စက်ကွင်းမုန်တိုင်းနေပြီးတော့လဘော်တရက်စစ်လျှက်လိုက်မှုဘယ်လောက်ရှိမရှိအဲ့ဒါတိုင်းနဲ့ဆက်တယ်အားလုံးပေါင်းစုစုပေါင်း10ခုလောက်ပါပါတယ်
။ဟုတ်ကဲ့ဆိုတော့ glucose ဒီအာကာသယာဉ်ကိုလွှတ်တန်ပြီးတော့ဒီကရတဲ့အချက်လက်တွေကို NASA ကနေလေ့လာဆန်းစစ်ပြီးတော့နောင်ဒီလကဘာကိုသွားရင်ဘာတွေတုံးနိုင်မလဲဆိုတာကိုဆန်းသတ်တာပေါ့နော်။
ဟုတ်ပါ
အခုအမေရိကန်နိုင်ငံကနေပြီးတော့ဒီလကဘာကိုလူသားတွေသွားနိုင်ဖို့အတွက်စူးစမ်းနေပေါ့နော်ဒီအမေရိကန်လိုပဲတခြားနိုင်ငံတွေစူးစမ်းမှုရောအောင်မြင်တာတွေတွေ့ရပါလား
ဟောတရုတ်ပြည်ကနေပေါ့နော်လကဘာပေါ်ကိုအောင်မြင်စွာပြီးခဲ့တဲ့တစ်နှစ်ကရောက်ခဲ့ပါတယ်ဂျပန်လည်းရှိပါတယ်သူတို့ကတော့မအောင်မြင်သေးပါဘူးနောက်အောင်မြင်တဲ့နိုင်ငံတစ်ခုရှိပါတယ်အဲ့ဒါကအိန္ဒိယပါချန္ဒရာရေလာဆင်းရင်ကအောင်မြင်စွာဆင်းနိုင်ခဲ့ပါတယ်
ဒေါက်တာပရိသာတင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်အပန်းစီကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ VOA ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေတာတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုသတင်းပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ဆီကိုစာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုပြောပြပါမယ်ခင်ဗျာရုရှားရဲ့ယူကရိန်းကျူးကျော်စစ်အပြစ်ရရေးအတွက်အမေရိကန်တင်သွင်းတဲ့အကြံပြုချက်ကိုရုရှားကလက်ခံဖို့လက်မခံရင်နောက်ထပ်ဒဏ်ခတ်ရယူမှုတွေချမှတ်မှဖြစ်ကြောင်းသဘောတူဖို့G7 စက်မှုထိပ်သီး9နိုင်ငံကတောက်ကြနေမှာပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်တရားစီရင်ရေးသမိုင်းမှာမျှတမှုရှိတဲ့ဂုံယူပွဲအခန်းသစ်တစ်ခုကိုစတင်နေပြီဖြစ်ကြောင်းသမ္မတဒေါ်နယ်ထရပ်ကပြောကြားလိုက်ပါတယ်။တောက်ကြနေအမေရိကန်တရားရေးဌာနမှာသွားရောက်ပြောကြားတဲ့မိခွန်းနဲ့မှအဲ့လိုပြောတာပါ။အာဂရီလိုက်စားမှုတရားဥပဒေကိုလက်နက်သဘွဲအသုံးပြုမှုအကြမ်းဖက်ရာဇဝတ်မှုတွေကိုလက်မြောက်ရှုံးပေးရတာတွေကိုထားရစ်ပြီးတာဝန်ညီမျှမှုနဲ့ဖွဲ့စည်းပုံအခြေခံဥပဒေပါတရားဥပဒေစိုးမိုးရေးပြဋ္ဌာန်းချက်အရဗက်မလိုက်တဲ့တရားစီရင်မှုကိုစတင်နေပြီဖြစ်ကြောင်းသမရထရန့်ကပြောကြားခဲ့ပါလေမြန်မာနဲ့ပတ်သက်ပြီးတော့ဒီဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာတောက်ကြနေမှာကော့ခ်စ်ဘဇားကိုသွားရောက်ခဲ့ပြီးဒုက္ခသည်တွေအတွက်ထောက်ပံ့မှုတွေဖြတ်တောက်မဲ့အစီအစဉ်ကိုသူတတ်နိုင်သလောက်တားဆီးဖို့လှုံ့ဆော်မှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ယုံကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်ရိုညာဒုက္ခသည်တွေရဲ့အခြေအနေကိုကိုယ်တိုင်သိနိုင်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာပြူသွားရောက်နေတာဖြစ်ပါတယ်ခင်ဗျာ။သတင်းတွေကအချင်းချုပ်ကိုပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်နိုင်ဖို့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုငိမ့်ချန်းအေးဖြစ်ပါတယ်။ရုပ်တံဒါရိုက်တာကတော့ James Smith ပါခင်ဗျာ။ VOA မနေ့ခင်းအစီအစဉ်တွေကိုကြည့်ရှုကြတဲ့ချစ်မိတ်ဆွေတွေအားလုံးနဲ့တူကမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ပါစေ။ VOA ကိုအားပေးကြည့်ရှုတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။